Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်နာခင်ဗျ VOA American အတန်ရဲ့2022ခုနှစ်ဇွန်လ24ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေစလွှင့်နေပါပြီ။လိုက်ဒိုမီတာ3251ချင်းလိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျ။ဒီညစီတင်မှုကကျွန်တော်ဝင်းမမ
ကျမဤတန်စမရှင်လာနေချီရုရှားတပ်တွေတိုက်ပွဲဖြစ်နေတဲ့ဆီဗီယာဒေါနက်စ်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာပါတော့မယ်ဒီအပိုင်းတွေနေပြီးတော့ကျင်းထောင်တဲ့ကိုပြောင်းရွှေ့ခံရတဲ့ဒေါက်ဆန်စုကြည်ကိုပထမဆုံးအကြိမ်ထောင်ဝင်စာပို့ခွင့်ရတဲ့အကြောင်းနည်းဆက်သူတွေကပြောပါတယ် G7 ထိပ်သီးစည်းဝေးပွဲနဲ့နေတိုးအစည်းအဝေးတက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဥရောပကိုတွားရောက်ပါတယ်ဒီလိုထိပ်တန်းရသတင်းတွေကိုမက်ကီပြူထွေးနဲ့အတူတင်ဆက်ပေးပါမယ်ရှင်
ဟုတ်ကဲ့ပါဒီထူကြတဲ့သတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြံပြတယ်မှာဆိုရင်စကိုင်းဘက်မှာတော့တိုက်ပွဲပြင်းထန်ပြီးအင်ဒေါ်ဗမောက်ကာလန်ယာယီပိတ်ထားရတာမှာဒေသခံတူကအ
င်ဒေါ်နဲ့ဆိုရင်ချန်မန်ကျော်လောက်ပါပေါ့နော်ဒီမန်ဖုန်နဲ့မင်းကုန်းကမှာအဲမနေ့ကနေ့ပိုင်းလောက်မှာအတိအကျတက်ပေါ့နော်သူတို့နဲ့သူတို့30လောက်ကစမှာတင်တယ်ခင်ဗျာ
နောက်ဒီစကိုင်းဘက်မှာပဲတမူးနဲ့ချောင်းဘက်မှာလည်းလက်နေကြီးကြံကြောင်းတည်ဆုံမှုရှိခဲ့ပါတယ်။ဒါအပြင်ရခိုင်မှာစစ်တပ်နဲ့အေအေအပြန်အလှန်ဖမ်းဆီးမှုကြောင့်လုံခြုံရေးတင်းကျပ်ပြီးအခြေအနေတွေတင်းမာနေပါတယ်။အခုလိုသတင်းစွာတွေပြီးမှာတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်သုဒ္ဓဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံတဲ့နည်းပညာကဏ္ဍတွေကိုနှဆင်ကြည့်ရှုကြရမှာပါ။အခုအရင်ဆုံးတော့ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်တန်စင်နဲ့မက်ကင်ဖြူထွေးလို့ပြောပြကြပါဦးခင်ဗျာ။
ရုရှားရဲ့တိုက်ခိုက်မှုအပြင်းထန်ခံနေရပြီးတော့ဝိုင်းချခံရတဲ့ယူကရိန်းနိုင်ငံလူဟန့်စ်ဒေသဆီဗီယာဒေါနက်စ်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာသွားတယ်မယ်ဆိုပြီးတော့ယူကရိန်းစစ်တပ်အကြီးအကဲကပြောပါတယ်လာနေချီရုရှားဘက်ကပုံမှန်တိုက်ခိုက်နေတဲ့ဆီဗီယာဒေါနက်စ်မြို့ကိုဆက်ပြီးတော့ထိန်းထားတာဟာအသေးပဲမရှိတော့ဘူးလို့မြင်တဲ့အကြောင်းယူကရိန်းစစ်တပ်ကခေါင်းဆောင်ကပြောဆိုထားတာပါဒီဒေါ်တွေအမေရိကန်ပြည်အောင်စုကတော့နောက်ထပ်အမေရိကန်ဒေါ်လာတန်450ဘူးစီးရဲကူညီပေးပေးမယ့်အကြောင်းပြောဆိုထားပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့တဲ့ဒေါ်လာ1ဘီလီယံဘူးအထောက်ပံ့တွေအပြင်တလက်ပြစ် rocket စနစ်တွေပါဝင်တဲ့နောက်ထပ်စီးရဲအကူအညီပေးဖို့လည်းအမေရိကန်ဘက်ကပြောဆိုထားတာပါယူကရိန်းသမ္မတဗလာဒီမီယာဇီလင်စကီကတော့ယူကရိန်းအရှိတ်ဘက်ဒွန်ဘတ်စ်ဒေသကိုရုရှားဘက်ကလေကြောင်းကနေဆက်ပြီးတော့အပြင်းထန်ဗုံးကျဲတိုက်ခိုက်နေတဲ့အကြောင်းပြောဆိုထားပါတယ်ဆီဗီယာဒေါနက်စ်မြို့နဲ့လစ်စီရှန်မြို့တွေကိုရုရှားဘက်ကသိမ်းနိုင်ပြီးဆိုရင်ယူကရိန်းရဲ့အဓိကဆက်မှုလုပ်ငန်းတွေရှိတဲ့လူဟန့်စ်ဒေတာကမြို့ကြီးတွေကိုလက်လွတ်ဆုံးရှုံးရမယ့်အခြေအနေဖြစ်နေပါတယ်ရုရှားတပ်တွေဟာလေကြောင်းကနေတိုက်ခိုက်နေတယ်လို့အားလုံးကိုမိရှို့ဖျက်ဆီးနေတယ်ဆိုပြီးတော့လူဟန့်စ်ဒေတာအုပ်ချုပ်မှုကပြောပါတယ်ဒီတော်တွင်ယူကရိန်းနိုင်ငံကို EU ဥရောပသမဂ္ဂအဖွဲ့ဝင်လောင်းဖြစ် EU ကတည်ပြုလိုက်တာကိုကြိုဆိုတဲ့အကြောင်းကိုတော့ယူကရိန်းသမ္မတဇီလင်စကီက Twitter မှာရေးသားခဲ့ပါတယ်သူယူကရိန်းနိုင်ငံဟာ EU အဖွဲ့ဝင်အပြည့်အဝဖြစ်လာအောင်စွမ်းဆောင်နိုင်တဲ့နိုင်ငံဖြစ်တဲ့အကြောင်းကိုလည်းသမ္မတဇီလင်စကီက EU ခေါင်းဆောင်တွေကိုဗီဒီယိုကနေတစ်စစ်ပြောဆိုသွားခဲ့ပါတယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီရက်ပိုင်းဂျာမနီနိုင်ငံမှာကျင်းပမယ့် G7 ဆက်မှုအင်အားကြီးနိုင်ငံထိပ်သီးအစည်းအဝေးနဲ့စပိန်နိုင်ငံမှာကျင်းပမယ့်နေတိုးဖာမေးအဖွဲ့ဒုတိယအကြိမ်ထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့ဥရောပကိုတွားရောက်ဖို့ရှိနေပါတယ်။ဒီချီးစဉ်တွေဟာကမ္ဘာမှာအမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုအခမ်းကဏ္ဍကိုခိုင်မာအောင်ပြသဖို့မဟာမိတ်တွေနဲ့လက်တွဲဘက်နိုင်ငံတွေအပြင်အမေရိကန်ပြည်သူတွေကိုပါဒီလိုပြသနိုင်ဖို့အတွက်ဖြစ်ပါတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီအဖွဲ့ဝင်လည်းဖြစ်ပင်ဒဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဂျွန်ခါဘီက VOA ကိုပြောပါတယ်အမေရိကန်ရဲ့မျိုးသားလုံခြုံရေးကိုတိုးတက်အောင်လှုပ်ဆောင်တာဖြစ်တယ်လို့ပြည်တွင်းနဲ့ကမ္ဘာတဝန်းစွမ်းအင်လုံခြုံမှုတွေအတွက်ဆောင်ရွက်ပြီးရုရှားသမ္မတပူတင်ရဲ့တစ်ဖက်သက်ကျူးကျော်စစ်အတွက်ပြန်လည်ပြစ်ဆက်ရအောင်လှုပ်ဆောင်သွားမှာပါလို့လည်းဂျွန်ခါဘီကပြောပါတယ်သမ္မတဘိုင်ဒန်တက်ရောက်မဲ့အခု G7 ထိပ်သီးအစည်းအဝေးမှာရောနေတိုးမဟာမိတ်ထိပ်သီးအစည်းအဝေးမှာပါယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီအွန်လိုင်းကနေမိန့်ခွန်းပြောကြားမယ်လို့ပြောလိုက်ရပါတယ်။ဒီတော့တွင်ယူကရိန်းနိုင်ငံတောင်ပိုင်းမှာတူလောင်ထားတဲ့ဂျုံတန်ချင်းတန်း20ကိုလွှဲပြောင်းတင်ပို့နိုင်ရေးအကူအညီပေးမယ်အကြောင်းဗီဒီယိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကပြောပါရယ်။ရုရှားကျူးကျော်စစ်ကြောင့်ယူကရိန်းကထုတ်လုပ်တဲ့ဂျုံတွေမတင်ပို့နိုင်ပဲကမ္ဘာစီးပွားရေးနဲ့စားနပ်ရိက္ခာအခက်အခဲတွေရင်ဆိုင်လာရတဲ့အချိန်မှာဗီဒီယိုနိုင်ငံဘက်ကကန့်လန့်လာလဲဖြစ်ပါရယ်ရှင်။
Mereka biasa New York pinai drama amya api tu tuala ni ama pistol dana ko hua biro teme suyen kalung ni zang biasa si biro license siapa me sura ubri ha pergi pon ni menyibu su biro mereka dia yang suka menyerong apa cara lepari. Tazau tama jubai ni abawi dana kai kamu tinja ye ko tau kendri dia yang jo amingo wifan kengwa kejawali. Di sumpiaja ha suya le sumpiaja pi biro dekai luar dek dah mama gaga sizin zaza sumpia delu matine zau ni di ปอมาเสียเปียมีเดเจ้าแม้แก่ตมาจูบายจังกาเปียวสู่ตองเกวาดีเนเองเปลี่ยนบะลุยเรตนะไกซองนาฮาพွဲจีบုံเชกันอุบดีกาอกากวยไปทาดิกุกุกุคู่กันกากวยปันกวยอขွင့်ยีဖြစ်တဲ့အကြောင်းတရားရုံးစုကဆုံးဖြတ်လိုက်တာပါဒီလိုဆုံးဖြတ်လိုက်တဲ့အတွက်အများပြည်သူရှေ့မှာအကြောင်းပြချက်မရှိဘဲနဲ့တနက်ကိုကိုနဲ့တပါးတဲ့တဲ့ဆောင်တာကိုတားမြစ်ထားတဲ့တခြားပြည်နယ်တွေရဲ့ကတ်တက်ချက်အမဲမျိုးပေါ်မှာလည်းတက်ရောက်န ဒီလိုပဲကြွေလေအရာမတင်ဖြစ်သွားနိုင်လေဆိုပြီးတော့တနက်ကိုင်းဆောင်ွက်ထင်းချုပ်ရေးကျိုးပန်းသူတွေကစိုးရိမ်နေကြပါတယ်တနက်ကိုင်းအကြံဖတ်မှုတွေနဲ့ပြစ်ခတ်မှုတွေကြောင့်လူအများပြားတည်ဆုံးခဲ့ပြီးတော့အမေရိကန်နိုင်ငံရဲ့အတိုင်းဝန်ကြမှာတနက်ကိုင်းဆောင်ွက်ထင်းချုပ်ရေးအခြေတင်ပြောဆိုနေကြပါပြီအခုတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်နောက်ထပ်အညွှန်းပွားမှုတွေတိုးလာနေရပါ
ဒီလိုမေးခင်ပြောင်စုမှာတနက်ကန်အကြံဖတ်မှုတွေရောပါစီလို့အတွက်ပါတီကြီးနှစ်ရက်စလုံးကအမတ်တွေ၆ခန့်အစုပြုထားတဲ့ဥပဒေကြမ်းကိုတော့မနေ့ကအထက်လွှတ်တော်မှာလွယ်လွယ်ကူကူပဲအတည်ပြုလိုက်ပါတယ်။ဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရတဲ့အတွက်တနက်ကန်အကြံဖတ်မှုတွေပပျောက်ရေးလွှတ်တော်ဘက်ကတုံ့ပြန်အရေးယူမှုနောက်အပြစ်သက်အတည်ပြုနိုင်အောင်လို့လမ်းပွင့်သွ Democratic Republic of Madrid, the Laniba, the Gabet Hinanga Jarapiari, Democratic Madrid, Sufu Chari, Uri Tango, Republican Teluto, Mess Sangayau Gava, Pubang, Takangiraba, Abu Teluto, a tea, Uri Tama, Republican Lulare, Taikayito, Apine, Rifet, the Nadri, Gantai, Satio, Mabadi Bau. ดอลลาร์ 7.3 บิลเลียนกองจ่าแม่อุบัติเหตุมาตะแน่เวยอยู่ตุรีเทกะอัตตะอเงินสงตุรีเยนักขันตะไม้ฤกูซิซิบูนอกอิงหวยอัจฉันพัดหมู่จุลุเนตุรีตะแน่ไก่กวนจาเมโบเนอเนียชีเยลุยูซาเรตุรีตะแน่ฤกูเต็งอยู่ควนกูปูปิรลွယ်กูอาปีเนฤกูกุญญีเปโบสุรารีปาบาเรซาวนุเยลงโจยีเนสิจ้ามายีกุตามุซิซินฤอะตเวงวยเจ้ทอกปันเปโบกูแลแท้ตวินชาบาเรอะดิยูไลเจอุบัติเหตุฮา ตนักไก่จันทร์พรรณมูเจ้าထိတ်ခိုက်မှုတွေအားလုံးကိုကူစားနိုင်မဲ့ဥပဒေမဟုတ်ပေမဲ့လို့လည်းအချင်းချာနှင်းစွာကလေးကမတော်နိုင်ခဲ့တဲ့လမ်းကြောင်းမှန်စီကိုဥတီတဲ့အဆင့်တစ်ဆင့်ဖြစ်တဲ့ဆိုပြီးတော့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမားကပြောဆိုပါတယ်ရှင်
VOA American တန် ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00ကနေ 10:00အထိ
ထောက်တာနေညာပိုင်းတွေနေ့ကိုဆက်ပြီးတော့ထုံလင်းပေးနေပါသေးပြီးခရီးရဲ့ပိုင်းကပဲနေပြီးတော့ကျင်းထောင်ကိုပြောင်းရွှေ့ခံရရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဒီနေ့မှာပထမဆုံးအကြိမ်အကျဉ်းထောင်တွေကိုထောင်းဝင်စာတစ်စီးတချို့ပေးခွင့်ရခဲ့တယ်ဆိုပြီးတော့နှိစက်တဲ့အတိုင်းဝိုင်းကပြောပါရစေအကျဉ်းထောင်စီးမင်းတွေအတိုင်းလိုင်းနာကျင့်သုံးခွင့်နဲ့နေထ ရလက်ထက်အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးဦးမင်းသူတို့ကိုဆွဲဆိုထားတဲ့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လုပ်တဲ့ဆိုတဲ့အမှုကိုဆက်ပြီးတော့စစ်ဆေးကြားနာခဲ့ပါတယ်။ယုံကျိမ့်မှာတောင်ဆန်းစုကြည်ကိုကြမ်းကြမ်းမှမှတွေ့ရပြီးတော့သမဝင်းမြင့်ကတော့စဖန်းစင်ကလေးကထားတဲ့အတိုင်းနေအချင်းထောင်ဝင်ပြီးလာရောက်ကြားနာလေးဆိုပြီးတော့သိရပါတယ်။ဒီနေ့ယုံကျိမ့်မှာပြန်ခေါ်တက်တဲ့အဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးရဲရင်လွင်ကိုစစ်ဆေးခဲ့ပါတယ်။ဒီနေ့စစ်ဆေးတဲ့အမှုအပါဝင်တောင်ဆန်းစုကြည်ပေါ်မှာဆွဲဆူထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုတောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကတိတ်ပင်ထားပါတယ်။လက်တော်ချိန်မှာတော့ဒေါက်ဆန်းစုကြည်ကိုဆွဆွဲထားတဲ့အမှုပေါင်းက18ခုထက်မနည်းရှိပြီးတော့ဒီထဲက6မှုအတွက်ထောင်ဒဏ်17နှစ်ပြည်ဒဏ်ချမှတ်ထားပြီးဖြစ်ပါလေ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကဖမ်းဆီးခံထားတဲ့ဒေါ်စန်းစုကြည်ကိုအကျဉ်းထောင်ထဲကိုပြောင်းရွှေ့လိုက်တာဟာဒေါ်စန်းစုကြည်နဲ့အတိုက်ခံတွေအားလုံးကိုချင်းချောက်လိုက်တာဖြစ်ပြီးအခြေအနေကိုပုံပြီးစိုးအောင်လုပ်တာဖြစ်တယ်လို့နိုင်ငံကလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Faye Robinson ကပြောပါတယ်
It's pretty clear that the military junta wants to intimidate not only Aung San Suu Kyi but also her supporters.
ဒီလို့ရကဒေါ်စန်းစုကြည်ကူတာမကသူ့ကို၆ခံတဲ့သူတွေအားလုံးကိုပါစစ်ကောင်စီကချိန်ချောက်လိုက်တာဆိုတာကတော့ရှင်းပါတယ်စစ်တပ်အနေနဲ့သူ့ကိုအတိုက်ခံလုပ်တဲ့သူတွေကိုချိန်မုံးဖို့ဘလောက်တောင်အသေးအံဖြစ်နေလဲဆိုတာကိုပြလိုက်တာပါပဲဒေါ်စန်းစုကြည်ကိုကောင်းကောင်းမွန်မွန်ဆက်ဆံစေချင်တာတွေကိုစတင်ပြီးသူတို့ကြိုက်တယ်လို့ထင်ထင်ထားမယ်ဆိုတာမျိုး NLD ကိုပြသလိုက်တာပါပဲလို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Faye Robinson ကပြောသွားတာပါအခုလိုရဲ့ကြောင့်ဆီယာနာပိုင်တွေကိုစန့်ကျင်တာတွေပိုးပြီးတော့ပြင်းထန်လာနိုင်တယ်လို့လည်းဖေးရော်ဘစ်စင်က AFP သတင်းဌာနနဲ့မေးမြန်းကမ်းမှာပြောဆိုသွားပါတယ်။မြန်မာစစ်ကောင်စီကတော့တရားရုံးတွေကဒေါ်အောင်ဆန်းစုကြည်ကိုစီရင်ချက်ချပြီးဖြစ်တာကြောင့်ပြည်မှုဆိုင်ရာထောင်ကိုပြောင်းရွှေ့တာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။မြန်မာရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ကြုံပြန်မှုတွေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်နဲ့ဥရောပနိုင်ငံတွေလိုအရှိန်အဝါရှိတဲ့နိုင်ငံတွေကအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံကိုပဲမြန်မာရေးကိုပုံချလွှဲထားတာမျိုးဖြစ်နေပြီးတကယ်တမ်းမှာအာဆီယံကဘာမှထိရောက်ရောက်ကင်တွယ်နိုင်စွမ်းမရှိဘူးလို့လည်းမစ္စတာရော်ဘစ်ဆန်ကပြောပါမယ်ရှင်
ပြည်ထောင်ထူရွေးကောက်ပွဲနှစ်ခုမှာပြည်ထောင်အာဏာရ Conservative Party ရှုံးနေခဲ့ပြီးတဲ့နောက် Conservative Party ဥက္ကဋ္ဌ Oliver Dowden ရာထူးကနေနှုတ်ထွက်သွားပါလေ။တောက်ချာနေရွေးကောက်ပွဲရလဒ်ထွက်ပြီးတဲ့နောက်ပါတီအနေနဲ့ဒီတိုင်းဆက်သွားလို့မဖြစ်တော့ဘူးလို့ပြောပြီးတော့ဥက္ကဋ္ဌ Dowden ကနှုတ်ထွက်သွားတာပါ။ပါလီမန်လွှတ်တော်ကြားကာလရွေးကောက်ပွဲမှာ Conservative Party ကလွှတ်တော်နှစ်နေရာဆုံးရှုံးခဲ့ပြီးတဲ့နောက်ဥက္ကဋ္ဌ Dowden နှုတ်ထွက်သွားတာဖြစ်ပြီးတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson နှုတ်ထွက်ပေးဖို့ကိုလည်းလွှတ်တော်အမတ်တွေကတောင်းဆိုနေတာပါ။ဆုံးရှုံးသွားတဲ့ Conservative Party ရဲ့လွှတ်တော်နှစ်နေရာမှာဘဟု Liberal Democrat နဲ့ Labour Party တို့ရရှိသွားပါသည်။ကုန်စည်နှုန်းနဲ့လောင်းစားဆီစည်းနှုန်းတွေမြင့်တက်နေလို့ပြည်သူတန်းနဲ့ချီခက်ခဲနေတဲ့အချိန်မှာ COVID ကရောဂါကြောင့်အပြေမထွက်ရမိန့်ကိုဝန်ကြီးချုပ် Boris Johnson ကချိုးဖောက်ခဲ့တဲ့ဆိုတဲ့သတင်းတွေကြောင့်လေသူ့ကိုရာထူးကနေနှုတ်ထွက်စေဖို့အမတ်တွေကြောင့်မှတွန်းအားပေးမှုတိုးလာခဲ့တာပါ။ကိုဗစ်ကရောဂါကြောင့်အပြင်းမထွက်မိတ်ချိုးဖောက်မှုအတွက်ဝင်းကြီးဂျွန်ဆန်ကဒဏ်ငွေပေးခဲ့ပေမဲ့လည်းရာထူးကနေနှုတ်ထွက်ဖို့အတွန်းအားပေးချက်တွေကိုတော့မလိုက်ရောပဲနဲ့ကြက်ကြက်ခံနေသေးဖြစ်ပါသေး။ပြီးခဲ့တဲ့လတုန်းကလည်း Conservative Party တွင်းမှာဝင်းကြီးချုပ် Boris Johnson ကိုအယုံကြည်မရှိအဆိုတင်သွင်းတာမှအောင်မြင်ခဲ့ပေမဲ့လည်းသူ့ကိုရာထူးကနေဖယ်ရှားဖို့အတွက် Conservative Party အမတ်41ရာခိုင်နှုန်းကထောက်ခံခဲ့ရလေဖြစ်ပါသေး။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ကနျူကလ িয়ার ရည်မှန်းချက်တွေအကောင့်ထဲပေါ်ရေးနှစ်ဆတူလုဆောင်တဲ့အကြောင်းထိတ်တန့်စစ်ကောင်းဆောင်တွေနဲ့ပြုံရမ်းမြို့မှာကျင်းပတဲ့အစည်းအဝေးမှာပြောဆိုရာကိုဆွေးရပိုင်းသတင်းတွေကဖော်ပြပါရယ်။ရန်လိုတဲ့အင်အားစုတွေရင်ဆိုင်နေရခြင်းလို့ပြောဆိုပြီးရှီရန်တပ်ဖွဲ့တွေကိုလည်းတိတိကျကျထုတ်ဖော်ပြောဆိုခြင်းမရှိတဲ့အထူးတာဝန်တွေထမ်းဆောင်ဖို့အာဏာရအလုပ်သမားပါတီဗဟိုစစ်ကော်မရှင်ကအမိန့်ပေးထားပါရယ်။လေလာသူတွေကတော့တောင်ကိုရီးယားကိုပြစ်မှတ်ထားပြီးနျူကလ িয়ার လက်နက်တွေရှီရန်စစ်မြေပြင်မှာဖြတ်ချတာမျိုးတွေကိုလှုပ်လာနိုင်တယ်လို့ပြောပါရယ်မြောက်ကိုရီးယားရဲ့စစ်စွမ်းရည်ကိုအစွမ်းကုန်တွန်းမြင့်ဖို့နဲ့ဘယ်လိုရန်လိုတဲ့အင်အားစုတွေကိုမဆိုတိုက်ထုတ်နိုင်ဖို့ကိုကိုကိုကာကွယ်နိုင်စွမ်းမြစ်တွေအတွက်ကင်ဂျုံအွန်းကစစ်တပ်ခေါင်းဆောင်တွေကိုပြောဆိုသွားတဲ့အကြောင်းလဲ KCN သတင်းကဖော်ပြပါရယ်ဒါပေမဲ့လည်းအမေရိကန်အစိုးရကိုပဲဖြစ်ဖြစ်တောင်ကိုရီးယားအစိုးရကိုပဲဖြစ်ဖြစ်နာမည်ထက်ပြီးတော့ပြောဆိုတာမျိုးတော့သတင်းမှမတွေ့ရပါဘူးနျူကလ িয়ার ရေးစစ်ဆင်ညှိနှိုင်းမှုတွေရပ်တန့်ပြီးစစ်မဲ့ဖြစ်ပွားနိုင်ခြင်းတင်းမာမှုတွေရှိနေတဲ့အကြောင်း2022ခုနှစ်ပထမ6လအတွင်းမြောက်ကိုရီးယားဘက်ကပဲထိန်သုံးဒုံးကျည်စမ်းသပ်မှုတွေစံချိန်တင်ဆက်တိုက်လုပ်ဆောင်လာခဲ့တာပါအချိန်18ချိန်မှာဒုံးကျည်အလုံး30လောက်စမ်းသပ်ဖြစ်ခဲ့တယ်လို့9နှစ်အတွင်းပထမဆုံးအချိန်တိုက်ချင်းပစ်ဒုံးကျည်လည်းစမ်းသပ်ဖြစ်ခဲ့ခဲ့ပါတယ်ရှင
်VOA American အတန်ရဲ့ဇော်လ24ရက်တောက်ကြညာအထူးခြားဆုံးသတင်းတွေကိုမတ်အီသန်စင်နဲ့မက်ခင်ချူထွေတို့ပြောပြခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်ရွက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့စကိုင်းဘက်မှာတိုက်ပွဲပြင်းထန်ပြီးကားလမ်းတစ်ခုယာယီပိတ်ထားရတာပါစကိုင်းတိုင်းအင်းတော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတာကြောင့်အင်းတော်ဗမောက်ကားလမ်းကိုယာယီပိတ်ထားလိုက်ပါတယ်လုံခြုံရေးအတွက်ဒီနေ့မနေ့6နိုင်ကနေမနေ့ဖြန်မနေ့6နိုင်ထိတာယာယီပိတ်ထားတာဖြစ်ကြောင်း PDF ကထုတ်ပြန်ထားပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီစကိုင်းတိုင်းအတွင်းကတိုက်ပွဲသတင်းကိုကိုရနိုင်ကြွပြပေးပါအောင်ခင်ဗ
ျစကိုင်းတိုင်းကသာခရိုင်အင်းတော်မြို့နယ်အတွင်းမှာပြီးခဲ့တဲ့17ရက်နေ့လောက်ကစတင်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါဒီအပိုင်းမှာတော့တိုက်ပွဲတွေဟာပိုပြီးတော့ပြင်းထန်လာတယ်လို့ဒေသခံတို့က VOE ကိုပြောပါတယ်
กตาขยันโอปิเดียตายใจเย็นเนี่ยโอตั้มมาของกอและเอาขันตะเตะสุราไปโอเอ้าก็เนี่ยเราชิเนี่ยเนี่ยยิ่งตัวแน่ตัวเองเช่นไม่จะเล่าป่าวโนดีมันทุกเนี่ยมิ่งกงยามาแต่มันนี่ก็แน่นใจเรามาที่เจ็ดจะแต่บนเราตัวเนี่ยคือโอต้องเจอเราก็จ้ามาชิเนี่ยเนี่ยตัวก็จะเล่นเล่นทีเดียนะที่เนี่ยตัวคนเราจะต้องยอมนะล่ะตัว
ทีนี้มันมาเราเองเราบ่มาการันต์กูปีเดียบที่ก้าไปในจังสบายบาร์เลย
ทีนี้มันไปเนี่ยตัวดูก้าเนี่ยตีดาเนี่ยมิ่งกงยาโตเรียนแต่เนี่ยในที่ดอเล่นเล่นที่ขันเนี่ยที่เด็กจะชอบมั่งเลยปีเดียบกันในที่ดอก็มองในอินโดนีเซียต้องมีปีเจ้าของการเล่นพาราบอลที่นั่นไปเนี่ยเป็นเยอะเป็นเยอะจริงๆที่ตาเราเก่าไปจังแต่ไปจะเอ๊ะตียาเราไปตุ๊กชิ้นเยอะเส้นอะไรลูกเจ้าอะไรเนี่ย
ที่ถ้าการปีเดียบพวกเราทำวันสิทธิ์ดูการเราการันต์ไปด้านเนี่ยประดับบีกูรู้เยอะว่าเลย
ฉะนั้นเราดีดีเอ๊ะลงดีเอ๊ะไปพาราบอลเนาะมันเนี่ยที่ดูชิ้นตาเราที่เด็ดเลยบอลเนาะที่ที่บางทีอะตามยุ่งจริงจริงมากนะเนี่ยที่เด็ดเลยฉะนั้นเราก็อะลูกลงดีเอ๊ะไปพาราบอลเนาะดีไปเยอะมาเลยแต่ไม่ฉะนั้นเราคงไม่เป็นดีเนาะ
ဗမာ PDF တွေရဲ့ဗမာ Revolution BR လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ24ရက်နေ့မနက်6နာရီကနေ25ရက်နေ့မနက်6နာရီထိဗမာအင်းတော်ကားလမ်းကို3ဘိန်းဆိုင်ကယ်ကားမိသည့်ရမမဖြတ်တမ်းဖို့အရေးပေါ်ကြေညာချက်ထုတ်ပြန်ထားပါတယ်ဒီလူမှုကွန်ရက်စာမျက်နှာမှာပဲဒီလ23ရက်နေ့ကမင်းကုန်းနဲ့ရွာသားရကြားမှာစစ်ကောင်စီတပ်ကို KIA နဲ့ PDF ကသာတရင်နစ်ကပူးပေါင်းတိုက်ခိုက်ခဲ့ကြောင်းဒီတိုက်ပွဲမှာစစ်ကောင်စီဘက်က60လောက်ကြာဆုံးကြောင်းနဲ့ဒီလ18ရက်နဲ့20ရက်နေ့တွေကလည်းအောင်ကုန်းရွာနဲ့မော်တစ်ရွာအနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပြီးတော့စစ်ကောင်စီဘက်က20ကြော်ကြာဆုံးတယ်လို့ဖော်ပြထားပါတယ်။ဒီတိုက်ပွဲဖြစ်စဉ်အတွင်းထိခိုက်ကြာဆုံးတာနဲ့ပတ်သက်လို့တရားအတည်ပြုချက်တော့မရသေးသလိုတမတော်သတင်းပြန်ကြားရေးကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ထုတ်ပြန်တာမရှိသေးပါဘူး။ကချင်ပြည်နယ်နဲ့ထိစပ်နေတဲ့သခိုင်းတိုင်းကသာခရိုင်အတွင်းမှာတရားပိုင်းတွေအတွင်းတိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်ပွားနေသလိုဒီလ21ရက်နေ့ကချင်ပြည်နယ်ဖားကတ်မြို့နယ်ကစစ်ကောင်စီဘက်ကတပ်ဆွဲထားတဲ့စံခါအကျဉ်းထောင်ကို KIA နဲ့ PDF ပူးပေါင်းတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်ခင်ဗျာ
။စကိုင်းတိုင်းမှာတိုက်ပွဲတင်းထန်ပြီးအင်ဒေါ်ဗမောက်ကာလန်ပိတ်ထားတဲ့အကြောင်းကိုရနိုင်ပြပြခဲ့တာပါ။အခုတော့စကိုင်းတိုင်းကပဲတမူနောက်ချောင်းတိုက်ပွဲတွေမှာအရသာသိဆုံးခဲ့ရတဲ့သတင်းမှာစကိုင်းတိုင်းဒေသကြီးတမူမြို့နီမှာစစ်ကောင်စီကအင်အားအလုံးရင်းနဲ့နယ်မြေရှင်းလင်းတာတွေလုပ်နေပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဆက်ဖြစ်နေတယ်လို့တမူးဒေသခံကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။စကိုင်းတိုင်းကပဲနောက်6ဦးမြို့ပေါ်မှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့တွေ့ခတ်တာကြောင့်အရသာ2ဦးသေဆုံးခဲ့ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီစကိုင်းတိုင်းကအခြေအနေတွေကိုကျွန်တော်ကပဲပြောပြပေးပါမယ်ခင်။စကိုင်းတိုင်းဒေသကြီးတမူးမြို့အနီးမှာဇွန်လ22ရက်နေ့ကစလို့ဇွန်လ24ရက်နေ့ဒီနေ့အထိစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေ3ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီနေ့နေ့လယ်ပိုင်းကစပြီးစစ်ကောင်စီကတမူးနဲ့ကလေးမျိုးတွေမှာအင်အားတွေဖြည့်ပြီးနယ်မြေရှင်းလင်းလုပ်နေချိန်မှာတမူးဒေသခံကာကွယ်တပ်ဖွဲ့တရင်လေးနဲ့တိုက်ပွဲတွေဖြစ်ပွားနေတာလို့တမူးတရင်လေးကတာဝန်ရှိသူတူကအခုလိုပြောပါတယ
်။တမတော်ဒီ3နာရီလောက်ကနေတော့မှစဖြစ်တယ်။အဲမနေ့တနေ့ကလေးကကလေးမျိုးကနေရောတခြားမျိုးကနေရောပေါ့နော်စစ်ကစားပွဲပေါ့နော်အလုံးအရင်ကရောက်လာကြတာ။ဒီနေ့မနေ့ကျတော့သူတို့ဖြစ်ချင်းနဲ့လာကြတယ်။တောဒီမှာသူတို့တချို့တွေကြောက်တယ်ပေါ့နော်။တချို့တွေကျတော့ကားတွေနဲ့လာကြတာ။မူးမြို့ကင်းကစကစဖွဲ့ပြီးရောဟိုဘက်ကနေကလေးမြို့ဘက်ကနေပြောမှာပေါ့နော်။ရောက်ရှုပ်လာတဲ့အဖွဲ့တွေရောကျွန်တော်အခုအချိန်မှာကျွန်တော်တရင်လေးအဖွဲ့နဲ့မာမဲ့အဖွဲ့တွေကိုမြှင့်တိုက်ကြတယ်။ကျွန်တော်ခုဖြစ်နေတာကကျွန်တော်မြို့ပြင်ပဲပေါ့နော်။ဟုတ်မြို့ပြင်ထဲမှာဖြစ်နေတာပါ။လင်းမအနီးပေါ့နော်။လင်းမအနီးအဲဟိုပေါ့မြို့ပြင်ပဲပေါ့လည်းမကြီးကြီးပဲတော့လာတော့ဘက်ကနေသူတို့ဘက်မှာပါရွေးဆက်ရှိတယ်တော့မသိဘူးအဲသူတို့ဘက်ကနေပဲလာတိုက်တဲ့ပုံစံလာဖြည့်တဲ့ပုံစံအဲကျွန်တော်ကအပြတ်ထိုက်ရှင်တဲ့ပုံစံလိုမျိုးသူတို့ဖားနေတယ်ပေါ့နော်ဟုတ
်ဇွန်လ22ရက်မနေ့ပိုင်းကပန်းသာရွာအနီးမှာလည်းတိုက်ပွဲတနေ့ကုန်ဖြစ်ပွားခဲ့ပြီးဇွန်လ23ရက်နေ့မှာတော့စစ်ကောင်စီတပ်ကပန်းသာရွာအနီးကရန်လင်းဖိုင်ကျွော်ကိုမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်လက်ရှိမှာတိုက်ပွဲပြင်းထန်နေတဲ့အတွက်တိုက်စုံတံရအခြေအနေတွေကိုမသိရသေးဘူးလို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီစကိုင်းတိုင်းတွေကပဲ6ဦးမြို့ပေါ်မှာဆိုရင်လဲဇွန်လ23ရက်ညပိုင်းကစစ်ကောင်စီတပ်ဆွဲထားတဲ့6ဦးမြို့မှာစခန်းကနေလက်နက်ကြီးနဲ့ပစ်ခတ်လို့တမာမြန်ရက်ွက်ကျောင်းရရက်ကအသက်20ကျော်အမျိုးသမီးတူလက်နက်ကြီးထိမှန်ပြီးအမေဖြစ်သူလည်းနှလုံးဖောက်တိုက်စုံသွားတယ်လို့6ဦးဒေသခံတူကပြောပါတယ်
လက်နက်ကြီးနဲ့ပစ်တာဟိုပစ်တယ်ကျောင်းရပတ်ကြတယ်
ကျွန်တော်တို့အဲ့ဒီအကြလာကြတော့ရုပ်တော်တော်များများကိုပြစ်လိုက်တဲ့ကမှသံသမီးနေရပေါ့ဒီသူ့သူ့ဒီရတာကားပြီးလာတော့ပြီးတော့ဒီကတော့ပုံစံဆုံးသွားတယ်အဲ့ဒါကြည့်ပြီးတော့သူ့နေဟက်ဖြစ်ပြီးတော့ဟက်ထိသွားပြီးတော့ဆုံးသွားတယ်သူ့အမျိုးမှတခံနေတယ်ဘာမှတော့ဘယ်လိုဖြစ်တာလဲဒီကဘာမှတိုက်ပွဲလည်းမရှိတယ်မှလည်းသူ့ဘာမှမလုပ်ဘူ
းဒီသားမီးနှစ်ဦးလုံးတည်ဆုံးပြီးအဖေဖြစ်သူလည်းတရားရရှိသွားတဲ့အတွက်စစ်ကောင်စီကစစ်ဆေးရုံကိုခေါ်ဆောင်ပြီးကုသပေးနေကနောက်ဆက်တွဲကျန်းမာရေးအခြေအနေတွေကိုတော့မသိရသေးဘူးလို့ဒေတာကန်တွေကပြောပါတယ်။ဒီလိုတိုက်ခတ်တာတွေနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တော့မရှိသေးပါဘူး။စစ်ကောင်စီရဲ့လွှတ်ဆောင်ချက်တွေနဲ့ဒေတာကန်ကာကွယ်တပ်ဖွဲ့ဝင်တွေရဲ့သတင်းတွေကိုအမြဲဖော်ပြလေးရှိတဲ့52 News ရဲ့ Telegram Channel မှာတော့ဒေတာကန်ကာကွယ်တပ်ဖွဲ့တွေဟာလက်လုံစင်ကြောင်းတွေနဲ့တိုက်ခတ်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒေတာကန်တွေကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကတိုက်ခတ်တာလို့ပြောကြပါတယ်။၆ဦးမျိုးပေါ်မှာလက်နက်ကြီးထိမှန်သိဆုံးတာဒီဖြစ်စဉ်ကပထမဆုံးလဲဖြစ်ပါတယ်။အခုဇွန်လ24ရက်နေ့မှာတော့စစ်ကောင်စီက၆ဦးမျိုးနဲ့အတွင်းကခြေရာတွေမှာနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပါတယ်။နယ်မြေရှင်းလင်းမှုတွေအတွင်းခြေရာတော်များများကနေအိမ်တွေမိလောင်ဆုံးရှုံးပြီးထောင်နဲ့ခြေရာရသားတွေဟာနေအိမ်တွေကိုစွန့်ခွာပြီးထွက်ပြေးတင်းရှောင်နေရပါတယ်ခင်ဗျာ။စကိုင်းတိုင်းဘက်ကတိုက်ပွဲတွေတဲ့ရသားသိဆုံးမှုရှိခဲ့တဲ့တွင်မှာအခုဆက်ပြီးတော့ရခိုင်ဘက်မှာစစ်တပ်နဲ့ AA အပြန်အလှန်ဖမ်းဆီးမှုကြောင့်လုံခြုံရေးတင်းမာနေတဲ့တွင်မှာရခိုင်လက်နက်ကိုင်တပ် AA အဖွဲ့နဲ့စစ်ကောင်စီကြားတပ်ဖွဲ့ဝင်အချင်းချင်းအပြန်အလှန်ဖမ်းဆီးတာတွေတိုးလာနေတာကြောင့်စစ်တွေကြောက်တော်မြောက်ဦးပုံနာကျုံမြို့နယ်တွေမှာစစ်ကောင်စီဘက်ကဒေသခံတွေကိုဖမ်းဆီးနေတာတွေရှိတယ်လို့လုံခြုံရေးတွင်းမြင့်စစ်ဆေးနေတာတွေလည်းရှိနေပါတယ်စစ်တွေမြို့မှာမနေ့ကျတာရီနေ့ညပိုင်းကစပြီးစစ်ကောင်စီဘက်ကမြို့ပေါ်ရက်ကတ်တွေကိုဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိနေတာကြောင့်ရခိုင်ဒေသခံတွေလည်းစိုးရိမ်နေကြပါတယ်ဒီရခိုင်ချင်းနဲ့တင်းမာနေတဲ့ကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်ပြပြပေးပါအောင်ခင
်ဗျာရခိုင်ပြည်နယ်မြို့တော်စစ်တွေမှာမနေ့ညနေပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တချို့ဖမ်းဆီးခံရတယ်လို့သတင်းတွေထွက်ပေါ်ပြီးတဲ့နောက်စစ်ကောင်စီတပ်သားတွေဟာမြို့ပေါ်ရက်ကွက်တချို့ကိုဝင်ရောက်စစ်ဆေးပြီးအရဲသားတချို့ကိုဖမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်တွေမြို့ပြင်ဗျိုင်းပြူရွာဆက်ရိုးကျရက်ကွက်မှာလည်းဖမ်းဆီးခံရသူ၃ဦးအထိရှိတယ်လို့ဖမ်းဆီးခံရသူတွေရဲ့နှီးဆက်သူတူက VOA ကိုအတည်ပြုပါတယ
်အဲ့ဒါနဲ့မင်းညားကကြတော့ဒီကြပြောရမယ်ဆိုရင်၄နာရီကျော်လောက်ကဥပဒေဆိုတဲ့သူကိုအင်ကိုထီးဝင်ပြီးတော့ဖမ်းခဲ့တာပေါ့နော်ပြီးတော့ဒီနေ့မနေ့ကျတော့အဲ့ဒီရော်ရဲလမ်းမထက်ကနေပြီးတော့လူငယ်၄ယောက်ကိုလမ်းကနေဆွဲပြီးတော့ဖမ်းသွားတာအဲ့လိုမျိုးရှိတယ်ဟုတ်အဲ့လိုမျိုးအခုလေးပဲပြီးတော့ပါစစ်သားတွေကအများကြီးပဲလမ်းမအဲ့ဒီလမ်းမပေါ်မှာအများကြီးပဲပေါ့နော်ကားတွေနဲ့လုံးဆောင်ရရတော့ပြောမယ်ဆိုရင်ရော်သားလိုက်ရတော့ကြောင်းနေရတယ်ဟိုအကုန်လုံးကိုဘယ်လိုမှမဟုတ်ပင်နဲ့နေပြီးလိုက်လို့ဖမ်းနေရဆိုတော့လေ
ဒါအပြင်စစ်တွေမျိုးပေါ်ကမင်းကန်ရက်ကွက်မှာလည်းမနေ့ညနေပိုင်းကစစ်ကောင်စီတပ်သားတွေလက်နက်အပြည့်စုံနဲ့တအိမ်ဝင်တအိမ်ထွက်စစ်ဆေးနေတာတွေရှိတယ်လို့ပြစ်ခတ်တံတွေလည်းကြားရတယ်လို့မင်းကန်ရက်ကွက်နေထိုင်သူတဦးကပြောပါတယ
်တနေ့ပြစ်တဲ့အချိန်ကကြတော့ဒီ7နာရီ9နာရီကြာပေါ့နော်အဲဒီနောက်ကြတော့ကျွန်တော်တို့တနေ့ခင်းအသက်30ကျော်လောက်ဖြစ်တယ်ခင်ဗျာညာဒီလိုတိုင်တိုင်တွဲကုန်တဲ့မျိုးပဲမိတယ်ပေါ့နော်ပြီးတော့ဒီလူဝေးရှိတဲ့နေရာတွေကိုအဓိကတာဂက်ထားပြီးတော့မိတာတွေအဲကျွန်တော်တို့ရက်ကွက်ကတော့ဖမ်းမိကြပြီးတော့ကြားတယ်ဒါပေမဲ့မင်းတို့မှမမြင်လာဘူးပေါ့နော်ကျွန်တော်တို့ကအပြင်တော့မဆွဲရလို့
လက်ရှိမှာလဲစစ်တွေမျိုးပေါ်မှာလမ်းသွားလမ်းလာတွေနှဲပါနေတယ်လို့တချို့စာတင်ကျောင်းတွေတင်တန်းကျောင်းတွေနဲ့ဈေးဆိုင်တချို့ပိတ်ထားတာကိုတွေ့ရပြီးတော့စစ်ကောင်စီတပ်သားတွေလမ်းစုံလမ်းကွာတွေမှာစစ်ဆေးတာတွေလုပ်နေပါတယ်စစ်တွေမျိုးအတွင်းကိုရေလမ်းကြောင်းနဲ့လာတဲ့ခီးတဲ့လှေတွေဝင်ထွက်ခွင့်မပြုသလိုစစ်တွေကနေတခြားမျိုးနယ်တွေကိုပြေးဆွဲနေတဲ့ရေရင်တွေကိုလည်းမထွက်ဖို့စစ်ကောင်စီကတားမြစ်ထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ဒီနေ့သွားမဲ့ခီးတဲ့တွေကပြောဆိုကြပါတယ်စစ်ရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကစစ်တွေအပါအဝင်ပုံနှကျွန်းကြောက်တော်မြောက်ဦးနဲ့ရံပြဲစတဲ့မျိုးနယ်တွေမှာဒီလာအတွင်းကစပြီးရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့စစ်ကောင်စီအကြအပြန်အလှန်ဖမ်းဆီးမှုတွေတိုးလာနေတာပါလက်နက်ကိုင်နှစ်ဖွဲ့အကြားအပြန်အလှန်ဖမ်းဆီးမှုတွေမှာအရဲသားတွေကိုချင်းချောက်ဖမ်းဆီးတာမျိုးမလုပ်ဖို့လဲမြေပုံမျိုးနဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဥဖေတန်းကတိုက်တွန်းပါတယ
်။တစ်ဖက်နဲ့တစ်ဖက်အဲ့လိုအဲ့ဒါလုတ်တဲ့နေရာမှာလုတ်တဲ့နေရာမှာဖမ်းဆီးတဲ့နေရာမှာတပ်ဆိုင်တွေတပ်ဖွဲ့ဝင်တွေဟိုဖမ်းတာကောင်းတယ်ဥတီပြီးတော့အစ်ကိုညာသွားပါတယ်။ပြည်သူတွေကိုတော့အဲ့လိုအစုလိုက်ပြုံလိုက်ပါပြီးတော့ချင်းချောက်တဲ့အနေနဲ့အကြက်ကန်တဲ့အနေနဲ့အနာရွယ်လေးမလုပ်ရအောင်ဟောင်းပြည်သူကိုတရားခံထားတဲ့ဆွဲပုံစံမျိုးကတော့မလုတ်ပြင်းဘူးလို့မြင်ပါတယ်အရေးရှင်မှာတော့သူတို့တခုခုပေါ့အကြာခံလို့လည်းပေါ့အရင်တိုင်းပဲအကြာခံလို့ဖြစ်စေနှိမ့်နိုင်ပြီးတော့ဒီပြဿနာကိုဖြေရှင်းဖို့တော့လိုတယ်လို့မြင်တာဘယ်တော့ဆုံးမလဲဘယ်တော့ပြီးမလဲဆိုရယ်အဲဒီသူတွေကလည်းစိတ်ခံစားမှုတွေအများကြီးဖြစ်နေပါတယ
်စစ်ကောင်စီဘက်က ULA အဖွဲ့ဝင်တွေနဲ့ဒေသခံတွေကိုအကြောင်းအမျိုးမျိုးပြဖမ်းဆီးထားတာကြောင့် စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုပြန်လည်ဖမ်းဆီးရတာဖြစ်တယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ပြောခွင့်ရခိုင်တုခါကဒီလဆောပိုင်းမှာပြုလုပ်ခဲ့တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မှာပြည်သူတွေကိုဖမ်းဆီးစစ်ဆေးတာနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းဖို့တမရော်သတင်းမှန်ပြန်ကြားရေးတာဝန်ရှိသူတွေကိုVOA ကဆက်သွယ်ခဲ့ပေမဲ့လည်း
ကျွန်တော်တို့ရခိုင်လက်နက်ကိုင်တပ်ဖွဲ့ကြအပြန်အလှန်ဖမ်းဆီးမှုတွေကြောင့်လုံခြုံရေးတင်းမာပြီးအခြေအနေတင်းမာနေတာကိုကိုကြီးချန်ပြောပြခဲ့တာပါအခုဆက်ပြီးတော့ထိုင်းနိုင်ငံပဲကြည့်အောင်ထိုင်းနိုင်ငံသားတူတပ်ဖြတ်ခံရမှုနောက်ပိုင်းမြန်မာအုံကိုအခုစရေးယူလိုက်တဲ့တဲ့မှာထိုင်းနိုင်ငံဆောင်ကလပ်ကြီးနဲ့ဟာဒီယာမျိုးနယ်မှာစွန်လ
ထိုင်းရဲတပ်ဖွဲ့ကစဖမ်းဆီးထားပြီးအခုအဲ့ဒီထဲကသုံးဦးကိုတော့လူသတ်မှုအလောင်းဖြောက်ဖြက်မှုနဲ့တရားအဆဆွဲဆိုလိုက်ပါပြီဒီသတင်းကိုဗီဒီယိုသတင်းတော့မအေးမှာပြောပြပေးပါဦးခင်ဗျထိုင်းနိုင်ငံဆောင်ကလပ်ပြည်နယ်ဟာရိုင်မြို့နယ်ထဲမှာယုံနာတရဲနေ့ကထိုင်းနိုင်ငံသားတအူတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ရာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးစစ် chou sura che ha phan ga tadin sa shin nin bwe ma thai ba ba ne akhu lo pyo so twa ba de
de nai ga tang dao da khap da ji da pa ma da khap da ji ko ri da kha kon thai da khap da kha kon thai dai pwin ti ko tum lu da khap da sing
tu pyo twa de a the ma ro tia ma win a thauk tha me myanmar nai ngan da tong ko thai nai ngan da ko tat phyet a law phyaw phyet mu ne tia swe so lai bi phit chaung pyo so twa da ba Yama Nanganda Tongu, Lutamune, the Aswesso Gabriel now. Now ten Ugo lay, Power and Totale SOB, tied down my chase side, Pinayene from your two day Puega, a Lutamaya Dowing and Umi Uga Akulu, your body.
The leader is a tiny Nanganda, a mutawana. I said they think on a better deal, and I'm a better deal. Tonya go away, the Madonna Gona, so Lutamune, the Aswera. But now the two are the
เมย่ากูรออย่าว่าก็วารันทุกทางเลยเปล่าเลยแล้วพ่อน่ะอายพ่อน่ะอย่าพ่อไม่ได้ตัวเออบอกเลยบอกว่าเมย์ดูอมุสิกันเลยเสียชีวิตไปแล้วทุเรศทุเรศกับเจ้ามาที่กูที่นี่ประเด็นยาตัวนี้กูที่ต้องอยากกูบอกเนาะไอ้ลูกดันมือเอลองเจอมือเออะไรนั่นตัวกันอะไรบีเยี่ยมาลูกดันมาแต่ยาสีอย่างเงี้ยปีกเรื่อยไปตรงอ่ะแต่ในทุกอย่างจะเทมาโรมาลีซ่าในงานกูตัวเมย์ช่วยเจ้าลูกดันมาที่อากูหา มีล่าต้องเสียตีนี่ก็ท้ายหนึ่งเงาจังบ้างส่งคลาคยังกูยาวสีลาเกจ้าวยาวไปมาโรอามีมติท้ายลุงมิวตูก้าเอทีเทก้าอามิวตมีตูก้าตอนนั้นเฉยท่านเนี่ยทับปีเปลี่ยนเบสเวงวยจังขันเงี้ยเลยพิเศษพิเศษเลยลุสวาเลยจังขันเนี่ยวยกูเปียบิดารามะมีมาอามิวตมีกูเปลี่ยนลุเปียร์มาสีเกจ้วยอามิวตมีเนี่ยตูบาลาเร่ขี้ตัวมีมาลุงเอริก้าท้ายมิวตากูเจ้าแค่เนี่ยพิเศษมุริสีเกจ้วยลุเลสวาเลย แต่สองตัวป่าวเองท่านนั่งงานด้านหัวเขาทำแม่ยามารีป้องนี่เลยเนี่ยกูลายเอาไปพงนี่ลุยอยู่ด่างวยนี่เจ้าขนาดเลยสิเกเรสุบีเนี่ยมาลุตมารีก็พิจารณาจะอุ้มเองอุกาเลยอคุลุพิจารณาเลยที่แต่ว่าอเมริกาอุ้ยมันน่าเลือกใครฮะไอเนี่ยมาไอชุดยองเตรียมมือชุดยองลุตมารีตัวใหญ่ท่าเลยสังหารีบอกว่าป่วยอะไรเนี่ยไอตัวอะไรมาดูใหญ่ท่ารับพิจารณาจะเป็นสิ่งเกลียดโลกปูเนี่ย ไอ้ลูกปูนี่เลยฮะไอ้ดูเนี่ยไอ้เมียรีวุ้นรู้ตีเลยจ้ะเมียรีตีนี่ก็มาเช่นว่าเช้าซะวันนี้เราจะบอกว่าไอ้ลูกมวยจ้องบ้านเนี่ยไอ้ลูกเล่นนี่แหละพงจ้องมวยจ้องไอ้ลูกมีลาบีก็นั่งกินอะไรบ้างเลยบางทีเตรียมมือจะไปดีอะไรแต่มาไม่รู้ว่าเกี่ยวอะไรไม่เกี่ยวตัวอะไรดีลูกก็จะเนี่ยไปเตรียมแต่ด้านไม่อะไรเลยเรื่องมันทาร์ขาดจะโน้ตว่าอธิบายว่าอะไร
ส่งกลับไปเนี่ยให้ยืมเงินเรามาเลเซียในงานโควิดไปลูกโลโพด้วยลูกไปก็เลยขอลาเรียนยามาในงานได้ยานเนี่ยชีวิตชินีแล้ววะตัวเรื่องก็จะเอาดีเดี๋ยวมาลูกของกูตัวเรื่องก็พัฒนาไปมาเลเซียในงานไปกูพบเป็นนี่แล้ววะแต่ช่วงเลยทั้งเรื่องเนี่ยจะมาไปพักขยันอะไรสิบีคุณรู้แต่หมู่พี่ๆเนี่ยน่ามารอทั้งยานาไปนี่ก็ไปใส่ใจไล่แรงชาวพุทธด้วยอะไรเนี่ยนี่เดี๋ยวมาเว้ยยามาในงานได้ต้องอยากจะพันสิ่งขยันอะไรเช่น
ท่านนั่งงานตาตัวเคยยามาตัวกูที่อาศัยสวยไรเดียว ောက်ကြညာရဲ့သတင်းပေးပို့ချက်တွေကိုပြသခဲ့တာဖြစ်ပါတယ် VO American သံရဲ့ Radio အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် UA Plus application ကိုဒေါင်းလုဒ်ရယူပါ
VOA American တန်ရဲ့တောက်ကြနေညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညယူဘက်မှာတော့တောက်ကြညတိုင်းပြောပြပေးနေကြပတ်စင်ကနာတွေကမခင်ဖြူဖြူတို့ကြတဲ့အမျိုးသမီးကန္တနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆောင်လေး American တခွင်နဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့နိပညာကနာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကန္တပထမပါယူကရိန်းစစ်ပွဲတဲ့အမျိုးသမီးဒုက္ခသည်တွေရဲ့ဘဝကိုပြောပြထားပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာရက်ပေါင်း100ကျော်လာချိန်မှာယူကရိန်းနိုင်ငံအတွင်းကနေအိန္ဒိယနိုင်ငံတွေကိုထွက်ပြေးရတဲ့ဒုက္ခသည်5သန်းကျော်ရှိနေပြီးနောက်ထပ်8သန်းကျော်အားလည်းပြည်တွင်းမှာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။ဒီလိုစစ်ပွဲတန်တင်ယူကရိန်းဒုက္ခသည်အမျိုးသမီးတွေပြောပြတဲ့သူရဲ့တွေ့ကြုံတွေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်း APAFP Writer သတင်းဆောင်ပါတွေကိုစူးစီးပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြထားပါတယ်ခင်ဗျာ
ကိုယ်စစ်ပွဲချရှိလာတာနဲ့အများနေရဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခတွေလည်းတနည်းတခြားပုံကြီးများလာပါတယ်။ကမ္ဘာတဝက်လက်နက်ကိုင်ပိပခါရီအကြမ်းဖက်မှုတွေနဲ့လူခွေရေးချိုးဖောက်မှုတွေကြောင့်ဒီနှစ်2022ခုနှစ်ပထမလအနည်းငယ်အတွင်းမှာကိုပဲကမ္ဘာတဝက်ဒုက္ခတွေ10တန်းကျော်တိုးလာတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားသလိုဒီထဲမှာအများစုကယူကရိန်းဒုက္ခတွေဖြစ်ပါတယ်။၃လကျော်လေးလနီးပါးကြာလာပြီဖြစ်တဲ့ယူကရိန်းစစ်ပွဲကြောင့်ကလင်းငယ်ရီအပါအဝင်ယူကရိန်းရက်သားပြည်သူထောင်ပေါင်းများစွာတိုက်ဆုံခဲ့ရပြီဖြစ်တယ်လို့ပြည်တွင်းမှာလည်းအိုရင်ဆုတ်ခွာထွက်ပြေးနေရတဲ့သူတွေလက်ဆက်ဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေစုစုပေါင်း73သန်းလောက်ရှိနေပြီလို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကလည်းထုတ်ပြန်ထားပါတယ်။ဒီထဲမှာမှအများစုကအမျိုးသမီးနဲ့ကလင်းငယ်ရီဖြစ်ပါတယ
်။အခုလိုအခြေအနေမျိုးကြုံရနိုင်တယ်လို့ကျွန်မဘယ်တုန်းကမှမတွေးခဲ့ပါဘူး။ဘဝမှာဒီလိုကြုံရနိုင်တယ်လို့တကယ်ကိုမတွေးခဲ့တာပါ
We lost our life
ကျမတို့ရဲ့ဘဝတွေကျမတို့ရဲ့လုံခြုံမှုတွေအားလုံးဆုံးရှုံးခဲ့ရတယ
်စစ်ပွဲတွေကြောင့် Cage မျိုးကနေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရသူတချို့ပြောပြသွားတာပါသူတို့ကတော့ Ukraine နိုင်ငံအတွင်းမှာပဲလုံခြုံတဲ့နေရာတချို့မှာခိုးလုံနေကြတာပါဒီလိုပြည်တွင်းမှာပဲအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေဟာ၈သန်းကျော်ရှိသွားပြီလို့ကုလသမဂ္ဂကခန့်မှန်းထုတ်ပြန်ထားပါတယ်ဘုံကျဲတိုက်ခိုက်မှုတွေနဲ့ပြစ်ခတ်မှုတွေကြောင့်အိုးအိမ်တွေကိုစုခွာထွက်ပြေးခဲ့ကြပြီမဲ့လို့အိမ်ပြန်ခွင့်ရဖို့အတွက်အမြဲမျှော်လင့်နေတော့မှာပဲလို့အသက်60အရွယ်အိုလီနာရူစီရာကပြောပါတယ
်ဝစ်နိုက်ချောဖြစ်စကနီရှိုဒမွေခုချစ်စ
အိမ်ပြန်ခွင့်ရဖို့မျှော်လင့်ချက်ကတော့တေချာပေါက်ရှိတာပေါ့ဒါပေမဲ့လောလောဆယ်ကတော့ပြစ်ခတ်မှုတွေဘုံကျဲရာတွေရှိနေတော့ဒီမှာပဲနေတင်တယ်လို့ထင်ပါတယ်ဒီမှာကလုံခြုံသိစိတ်တယ်လေ
ကိုရင်ကူရမှာပဲအေးအေးချမ်းချမ်းနေချင်းကြပြီမဲ့လို့အသက်အန္တရာယ်ကြောင့်ဒါပိသားစုတွေတကွဲတပြားနဲ့နေရက်ကနေထွက်ခွာလာခဲ့ရတာလို့ဒုက္ခတွေအများစုကပြောပါတယ်
။ Так, конечно, домой. Но оставаться нигде не хочется, хочется в родной город, в родной дом.
အင်းကျင်းကျင်းတော့ဘယ်မှမမနေချင်ပါဘူး။ကိုအိမ်ကိုနယ်ကိုပဲပြန်ချင်တယ်။အခုတော့အဲ့ဒီမှာကဘုံကျဲတာမိလောင်တာတွေရှိနေတော့ပြန်လို့မရဘူးလေ။အိမ်ကိုတော့တိတ်ပြန်ချင်ပါတယ်
။ Rescue လူစုကမြို့ကဂါလီနာခရစ်စတီယာကိုပါကတော့အချိန်တော်ကြာတဲ့အထိမြို့ကနေမထွက်ဘဲနေခဲ့ပါသေးတယ်။နောက်ဆုံးဘလို့မှမလုံခြုံတော့တဲ့အခါမှပဲမြို့ကနေထွက်ခွာပြီးအခုတော့ခိုးလုံရေးစခန်းတစ်ခုမှရောက်နေပါတယ်
။ပထမဆုံးတမနာဘမ်ဘီလေမဲ2 месяца вообще с погреба не могли
выйти ။ဘုံးကြီးကျဲနေတဲ့အချိန်တုန်းကနေရောက်ခန်းထဲမှာပဲ2လလောက်ထိနေခဲ့ရပါတယ်။
ကျမတို့ငွေထားတဲ့ယုံကလေးတွေရောကိုဝင်ဆောင်မိခင်တွေနဲ့သူတို့အမျိုးသားတွေလည်းပါပါတယ
်ဖေဖော်ဝါရီ24ရက်ယူကရိန်းကိုရုရှားတပ်ဖွဲ့တွေဝင်ရောက်ကျူးကျော်တိုက်ခိုက်ခြင်းကစလို့ယူကရိန်းနိုင်ငံတဝန်းမြို့ကြီးမြို့ငယ်နေရာစုံမှာအရက်သားပြည်သူတွေအများအပြားအခုလိုအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတာပါအေးအေးချမ်းချမ်းနေထိုင်နေရကနေဒီလိုအခြေအနေကြောင့်ရဖို့ဘယ်သူကမှမမျှော်လင့်ခဲ့ကြပါဘူးတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့မာရီယိုဖောမျိုးကနေနေဆက်ဖျက်ချော်ပြီးအိန္ဒိချင်းချက်ရီပပ်ဘလစ်နိုင်ငံကိုထွက်ပြေးလာတဲ့ကလီးနီယောင်မိခင်အလီဆာအာတိကာသူ့ရဲ့အတွေ့အကြုံကိုခုလိုပြောပြပါရစေ
We didn't know what to do because the shelling was everywhere like it's like still under shelling already
ဘုံတွေနေရာတိုင်းကျဲနေတော့ကျမတို့ဘာလုပ်ရမယ်မသိတော့ဘူးဘုံတွေကျဲတယ်နေဆောင်ကနေလည်းတိုက်တယ်မြို့ထဲမှာအရာအလုံးကပောက်ကွဲနေတာပါပဲကျမတို့လည်းမြေအောင်မှနေတာနှစ်ပတ်လောက်ကြာလာတော့ဆက်ပြီးတော့ပုံနေမလားတခုခုဖြစ်ရင်ကျမတို့သေးကြလိမ့်မယ်ဆိုပြီးတော့မြို့ကထွက်ဖို့ဆုံးဖြတ်ခဲ့တာပါဝေဖာနဲ့ကူကီးမုတ်တချို့ပြီးတော့ရေ2လီတာလောက်ပါယူပြီးတော့ဂျန်နာရီတော့အားလုံးထားခဲ့ပြီးထွက်လာခဲ့ကြပါတယ်ကလေးမြောက်ရှိတော့လိုအပ်တဲ့စာရွက်စာတမ်းတချို့လည်းယူလာခဲ့ပါတယ
်မာရီယိုပိုးမြို့ကနေထွက်ပြေးလာတဲ့အလီဆာအာတီတူတာမီဟာအခုတော့အင်ဂျင်ချက်ရီပပ်ဘလစ်နိုင်ငံကကြေးရွာငယ်လေးတစ်ခုမှရောက်နေပါတယ်အိမ်ပြန်ဖို့မဖြစ်နိုင်သေးတဲ့အတွက်ချက်ရီပပ်ဘလစ်နိုင်ငံမှာပဲဘဝတည်ဆောက်ဖို့ကြိုးစားပြင်ဆင်နေရတယ်လို့သူကပြောပါတယ
် We need to build totally new life and we check like all this we saw the living conditions in Czech Republic there
လုံးဝမတူတဲ့ဘဝတည်တစ်ခုကိုကျမတို့စားကြရမှာပါချက်ကမရနိုင်ငံမှာနေထိုင်ရတဲ့အခြေအနေကလေးတွေအတွက်ဘလို့လူမှုအထောက်ပံ့တွေရနိုင်မလဲကြည့်ရပါတယ်ကျမတို့အတွက်ကကလေးတွေပညာဆက်တက်နိုင်ဖို့ကစိတ်ကိုအရေးကြီးပါတယ်ဒါကြောင့်ဒီမှာဆက်နေဖို့ဆုံးဖြတ်လိုက်တယ်တဲ့ဘက်ထဲမှာပဲကျမတို့နေထိုင်ခွင့်လျှောက်ပါမယ်။တိတ်မကြရင်ကလေးတွေကြောင်တက်ခွင့်ရပြီးတော့ဘဝတက်စနိုင်ဖို့မျှော်လင့်ပါတယ်
။အဲလီဆာအာတီတူလူနေဆက်ဖြက်ကြော်ပြီးအိမ်ကြီးချင်းနိုင်ငံတွေမှာခိုးလုံနေကြတဲ့ယူကရိန်းဒုက္ခသည်တွေဟာပြီးခဲ့တဲ့3လအတွင်းမှာ5တန်းကျော်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။နေဆက်ဖြက်ကြော်ဒုက္ခသည်အများစုကတော့ပိုလန်နိုင်ငံမှာခိုးလုံနေကြတာပါ။မာရီယိုဖိုးမျိုးကလည်းပိုလန်နိုင်ငံကိုထွက်ပြေးလာတဲ့နာတာလီယာအိုစုကအင်ဂျန်ရဖို့လမ်းမမြင်သေးဘူးလို့ပြောပါတယ်
။ Open to the не сможу вернуться, бо там все разбили, там все разбили. Там за добу
Мэрио ပေါ်ကိုပြန်လို့ရမှာမဟုတ်ပါဘူး။အလုံးပြည့်စည်းသွားပါပြီ။တနေ့တနေ့ကိုဘုံအလုံးနေရာလောက်ကျဲခံရတာပါ။လေရင်ဒီစည်းကိုဘုံ6လုံးလောက်နဲ့တနေ့ကိုအလုံးနေရာလောက်ကိုကျဲခံရတာပါ
။မာရီယိုဖုံးမျိုးကတော့စစ်ပွဲတံကိုပြင်းပြထန်ထန်ခံခဲ့ရတဲ့နေရာတွေကတခုပါ။မြို့ကန်တွေအထက်ကတော့မျိုးပြည့်ကြီးတစ်ခုလိုဖြစ်နေတဲ့သူရဲမျိုးကိုပြန်ခွင့်ရရင်တော့မှပြန်လဲထူထောင်ဖို့ကလွယ်အောင်မှာမဟုတ်ပါဘူး။အီယာပင်မျိုးကနေခေးမျိုးကိုထွက်ပြေးလာတဲ့အသက်54နှစ်အရွယ်လီနာယာရူဆလာဘာကတော့စစ်ပွဲကြီးတလောက်အချိန်ကြာပြီးဆုံးရှုံးမှုတွေများလိမ့်မယ်လို့မမျှော်လင့်ခဲ့တဲ့အကြောင်းပြောပါရစေ
။ဒီမရှိလျှက်စင်မီမရှိပဲ3ရက်လောက်နေခဲ့ရပါတယ်။စားတောက်ကုန်တွေလည်းပြက်လို့နေပါဖြစ်သွားတယ်။ဒီချင်းလေးကြီးအမြန်ဆုံးပြီးသွားဖို့ကိုပဲမျှော်လင့်ပါတယ
်ဒီချင်းလေးကြီးကိုဆုံးသက်ချင်တာကတော့လီနာတယောက်တည်းမဟုတ်ပါဘူ
း Мы хотим мира, мы не хотим войны. Освободить наших детей, дети гибнут.
ညီငယ်လေးလူချင်းနဲ့စစ်ပွဲတွေကိုမလိုလားဘူးတိုင်းပြည်ကိုလွတ်မြောက်စေချင်တယ်လို့ဥရပင်မျိုးကထွက်ပြေးလာတဲ့ဆွေလာနာရာချန်ကိုပြောသွားတာပါတက်ခတ်မှုတွေဆက်ရှိနေတာနဲ့အမျှဒုက္ခတွေကလည်းဆက်ပြီးတော့ထွက်ပြေးနေကြဆဲဖြစ်ပါတယ်ဒုက္ခတွေအများစုဟာစိုးရိမ်ထိတ်လန့်မှုတွေစိတ်ဒဏ်ရာတွေနဲ့ကြုံခဲ့ကြရတယ်လို့ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ပိုလန်နိုင်ငံဆိုင်ရာပြောခွင့်ရအော့ဂါဆာရန်တိုကပြောပါတယ
် Newly arrived refugees often come from areas heavily affected by the fighting some having spent weeks hiding in bomb shelters and basements they often arrive
ဒုက္ခတွေကတော့အများကြီးတိုက်ခတ်မှုတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့နေရာတွေကလာကြသူတွေပါတချို့ကဘုံခိုခြင်းတွေမြေအောက်ခန်းတွေထဲမှာတည်င်းပတ်တွေနဲ့ချီအကြကြီးနေကြရပြီးရောက်လာကြတဲ့သူတွေပါမိသားစုကြံခဲ့တဲ့သူတွေစိုးရိမ်ထိတ်လန့်မှုတွေစိတ်ဖိစီးမှုတွေနဲ့ရောက်လာကြတာများပါတယ်ဖယ်သွားလို့ဘာလို့ရမယ်မသိအစောပိုင်းတည်းကထွက်လာတဲ့သူတွေတော့စီးပွားရေးအလုပ်အကိုင်အဆက်အသွယ်ဆိုတာတွေလည်းမရှိကြပါဘူး
ယူကရိန်းကိုရုရှားကစတင်တိုက်ခိုက်တဲ့ဒီဖေဖော်ဝါရီလနောက်ပိုင်းကစလို့ပိုလန်နိုင်ငံတစ်ခုတည်းကိုထွက်ပြေးလာတဲ့ယူကရိန်းဒုက္ခသည်ပေါင်း3000ကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီထဲမှာဒုက္ခသည်အဖြစ်တရားဝင်နေထိုင်ခွင့်မှတ်ပုံတင်ထားသူ1000ကျော်ရှိပါတယ်အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ UNHCR ရဲ့ပိုလန်ဌာနပြောခွင့်ရအိုဂါဆာရာတို့ကပြောပါရယ်
Oh over 1.1 million have registered with the Polish authorities, meaning that they have received a state ID UN, which is called FETEL.
Pola and Soya Tama Doka de Jetia win CM Pedadu, Jetama Jatanjo Shibare. Dilo CM Pedadu at Nathan Gwen Mabonde Tobidlo, Lumu win Samuri Layabare, who dear win CM Pedu Rema, Gosali Yaganunga, Mutamine Kaling Eriba.
Ukraine တိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေသေးပါအထူးသဖြင့်နိုင်ငံအရှိချင်းဒေသတွေကိုရုရှားတပ်ဖွဲ့တွေကထိန်းချုပ်ဖို့ကြိုးစားနေတာနဲ့အမျှအဲ့ဒီဒေသမှာတိုက်ပွဲတွေပိုပြီးပြင်းထန်နေတာပါစစ်ပွဲကြီးမတိုင်ခင်ကယူကရိန်းနဲ့လက်ရှိအခြေအနေကတော့အများကြီးပြောင်းလဲကွာခြားသွားခဲ့ပါပြီတချင်ကဒုတက်စီကားခဲ့တဲ့မြို့ကြီးတွေအများအပြားစစ်ပွဲတန်းကြောင့်ထိခိုက်ပျက်စီးခဲ့ရတာပါခလင်းငယ်တွေအပါအဝင ်ဒီစစ်ပွဲကြီးအဆုံးမသတ်နိုင်သေးတဲ့၍ငင်းချမ်းတည်ငြိမ်မှုမရှိသေးတဲ့၍ကတော့ဒီလိုတန်းနေချီတဲ့ဒုက္ခတွေတွေလည်းပြန်ဖို့ကလည်းရွယ်ကူမှာမဟုတ်ပါဘူးစစ်ပွဲကြီးပြီးသွားလို့ကိုယ်ရင်ကိုယ်ပြန်ကြရတဲ့ဆိုရင်တော့ဆုံးရှုံးကြရတဲ့ဘဝတွေကျုံ့ထွက်ကြရတဲ့စိတ်ရဲ့အနိစ္စယုံတွေနဲ့စိတ်ချရတွေကတော့အချိန်ယူပူဆာကြရအောင်ပါပါစစ်ပွဲအချိန်ကြာလာတာနဲ့အမျှလေးရက်ဆုံးကွာထပ်ပြီးကြတဲ့ဒုက္ခတွေပြီးတနေ့တခြားပူများလာနေပြီးသူတို့အတွက်စိတ်ပိုင်းလူပိုင်းဆိုင်ရာအကူအညီလိုအပ်ချက်တွေကလည်းပုံမှန်များလာနေတာကြောင့်ဒီစစ်ပွဲကြီးအမြဲဆုံးအဆုံးသတ်ဖို့လိုအပ်နေပြီးဆရာဝန်တင်ပြရင်ဒီသတင်းဖန်မျိုးသမီးကဏ္ဍကိုကြီးမားပေးရနာဝေပြုပါရှင်ကျမဖြစ်ပြီးပြုပါရှင
Ukraine စစ်ပွဲအတွင်းအမျိုးသမီးဒုက္ခမခင်ချူချေပြပြတဲ့အမျိုးသမီးကဏ္ဍပါအခုဆက်ပြီးတော့သုဒ္ဓဆုံလင် American တခွင်ပတ်စင်ကဏ္ဍပါဂျက်တိုက်လေရင်အစည်းအရာကြောင့်လည်းဝဟင်ပိုင်းနဲ့ကိုကာကွယ်ဖို့အသင့်ပြင်ထားတဲ့မဟာဗျူဟာမြောက်ဒေသနောက်ကုန်စည်နှုန်းကြီးနေချိန်စီဝါရေးအကောက်အောင်ကုန်စည်ပြပွဲလုပ်တာတွေကိုကိုအောင်ပြပြပေးထားပါတယ်ခင်ဗျာ
ဒီပြည်ရဲ့ရှာကြည့်ကြော်စင်းလေးလာတဲ့ဝင်ရောက်လာချိန်မှာနေတူဖွဲ့ဝင်နိုင်ငံတွေရဲ့ခြေပဲမျက်နှာစာကိုကာကွယ်ဖို့အမေရိကန်တပ်ဖွဲ့ဝင်တွေဥရောပကိုရောက်လာပါတယ်။ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုကြီးထွားလာတာကြောင့်အမေရိကန်အနေနဲ့အခြေပဲမျက်နှာစာကိုသာမကမြောက်ဘက်ကိုလည်းသတိနဲ့စောင့်ကြည့်ကာကွယ်ဖို့အစီအစဉ်တွေချထားပြီးသားဖြစ်ပါတယ်။ Here we go.အမေရိကန်နောက်မြောက်ပြည်နယ်အလက်စကာအခြေစိုက် ISN Leaders Camp မှာပုံမှုလွိုင်းရိုက်ဟာ9နှစ်ကြာအမှုထမ်းဆောင်နေစေပါ F-16 ဂျက်တိုက်လေယာဉ်နဲ့ကင်းလက်ပြန်တန်းရင်အလက်စကာပြည်နယ်ရဲ့တမှုထူးခြားတဲ့ရှုခင်းတွေကိုကြည့်ရတာကတော့ဘာနဲ့မှမတူဘူးလို့ဆိုရတယ
်ဘဝနေရာတော်တော်များများကိုပြန်တန်းခဲ့ဘူးပေမဲ့ဒီနေရာဟာအကောင်းဆုံးမှာနိုင်ငံရဲ့တကယ့်တန်ဖိုးကြီးတဲ့နေရာပါ
ဒီဝေဟင်ပိုင်နဲ့ကိုမဟာဗျူဟာချတဲ့ဒေသအဖြစ်အမေရိကန်ကသတ်မှတ်ထားတာပါအခုလိုပြန်တန်းရမှာအတိတ်သဝန်ဒေသအထိရောက်ပါတယ် ISN လေတဲ့အခြေစိုက်စခန်းမှုဘူမူကြီးဒေးဗစ်အေဂျက်စ်ပါကလန်က
It's hard to understand that looking at a normal map
ရသုံးတမမြေပေါ်မှာဆိုရင်တော့ Alaska ပေါ်ဘက်မှာရှိနေတာပါဒါပေမဲ့ကမ္ဘာမြေပေါ်မှာကြည့်မယ်ဆိုရင်တော့ဒီနေရာကမ္ဘာပြောက်ပိတ်ခြံကဘယ်နေရာနဲ့မဆိုနေနေတာကိုတွေ့ရမှာပါ
ဥရောပဆိုရင်လေအတိတ်သမုဒ္ဒရာရဲ့တစ်ဖက်ကမ်းမှာဖြစ်တယ်လို့ရုရှားနိုင်ငံဟာဆိုရင်လေကီလိုမီတာ100တောင်မွေးပါဘူးအင်ဒိုပစိဖိတ်ဒေသနဲ့ဆိုရင်လေနီးပါတယ်တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့အနေနဲ့ကြီးထွားလာတဲ့အချိန်ထဲမှာလူခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ဗီဒက်စကန်ကိုပိတ်ပစ်ဖို့ကာကွယ်ရေးဌာနကသုံးသပ်ခဲ့မှုပါတယ်နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနကနိုင်ငံရေးသုံးသပ်သူရှမတ်စ်ဒန်နီယယ်စက
DOD argued that the cost to
Let's go ရဲ့သဘာဝဝင်ချင်းရာသီဥတုစတာတဲ့ကြောင့်အစံလေတဲ့အခြေစိုက်စကံထိမ့်သိမ့်နဲ့ပတ်တဲ့စီးကြီးလွနေလို့ကာကွယ်ရေးဌာနကပြောနေတာပ
ါ။ဒါကြောင့်ဒီစားလွတ်လပ်တဲ့ကော်မရှင်ဖွဲ့ပြီးပြန်သုံးသပ်ရမှာစကံရုပ်သိမ်းလိုက်တာကြောင့်တွက်ချက်ထားသလောက်ငွေဘူးငွေရှန်ထွက်လာမှာမဟုတ်တယ်လို့ဒီအခြေစိုက်စကံရဲ့အရေးပါမှုကလည်းကြီးမားကြောင်းကော်မရှင်ကမှတ်ချက်ပြုခဲ့ပါရယ်။အဲ့ဒီနောက်အင်အားဆွတ်ချခဲ့ပြီး2016ခုနှစ်မှာအရင်ရှိနေပြီးသား F-16 ဂျက်တိုက်လေယာဉ်တွေသာထားခဲ့ရတာကနေအခုအခါမှာဒေါ်လာ5ဘီလီယံတန်အတန်ထက်မြန်နှုန်းနဲ့သွားနိုင်တဲ့ F-35 ဂျက်တိုက်လေယာဉ်နှစ်စီးထပ်မံပြီးတော့တက်ချထားတယ်လို့လေရင်ပြည်လန်းလေရင်ထားဖို့နေရာနဲ့တခြားလိုအပ်တာတွေအတွက်ပင်တဂွန်ကနောက်ထပ်ဒေါ်လာ1600သုံးဆွဲခဲ့ပါတယ်။ဘူမူလွိုင်းရိုက်က
ဒီ
နေရာကအတက်အဆင်းအငဲရှုပ်တဲ့နေရာပါ။အလွန်ဆုံးမိနစ်20လောက်သာလေရင်အတက်အဆင်းမရှိတာပါ။
Alaska ဝေဟင်ပိုင်နဲ့ဟာ Florida ထက်ပိုကျယ်ပြန့်ပြီးအရေးပါတဲ့ဒေသဖြစ်တယ်လို့ Alaska ထက်လွတ်တော်အမတ် Dan Sullivan ကပြောပါတယ်ရုရှားတွေရဲ့အနေနဲ့ပတ်သက်ပြီးတော့လဲသူကအခုလိုထောက်ပြပါတယ
် They've been doing bear bomber missions we've had to scramble more
တို့ကဘုံကျဲလေယာဉ်တွေနဲ့လက်လယ်သွားလာနေတာတွေကိုဒီဘက်က F-22 တိုက်လေယာဉ်တွေနဲ့လိုက်ပြီးကြားဝင်တားဆီးတာမျိုးတွေ1989နှစ်တွေလောက်ကတည်းကစရင်ပို့လုလာရပါတယ်သူတို့ဟာဒီဘက်မှာပိုအတင့်ရဲလာတဲ့သဘောပါဒီဘက်ခေတ်မှာအာဏာချုပ်ကင်ထားသူတွေအနေနဲ့ခရမ်းရမ်းပြုတ်မှုဆောင်ရွက်လာတာဟာတကယ့်အင်အားကြီးသူတွေရဲ့အပြုတ်မှုဖြစ်တယ်ဆိုတာမျိုးပူတင်နဲ့ရှီကျင်းပင်နားလည်ထားတယ်လို့ထင်ပါတယ
် F-35 နဲ့ပြည်နယ်မြို့တော်ကလေတဲ့အခြေစိုက်စခန်းမှာရှိတဲ့ F-22 ဂျက်တိုက်လေယာဉ်တွေနဲ့ဆိုရင် Alaska မှာအစစ်မြင့်တိုက်လေယာဉ်ပေါင်း100ကျော်ရှိနေတာကြောင့်ဒါဟာဆိုရင်စုဖွဲ့မှုအင်အားတာလွန်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ဆိုပါရယ်ခင်ဗျာအမေရိကမှာလူများနေစဉ်သုံးနေတဲ့အခက်ဈေးအတက်ဆုံးထဲမှာဓာတ်ဆီဈေးလည်းပါပါတယ်မကြုံဘူးလို့တဲ့ဈေးနှုန်းနဲ့ဆီဈေးတက်နေတာကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးဖို့လိုလာနေတာပါနယူးယောက်အခြေစိုက် Ethic Vest Nature Company ကကိုမှုချန်ကအခုလိုပြောပါတယ
်ကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်ဓာတ်ဆီတက်တာအလန်ကတချို့ဆိုင်တွေမှာ10ဒေါ်လာနီးပါးလောက်ထိဖြစ်သွားတယ်ဓာတ်ဆီတက်တာအလန်ကို10ဒေါ်လာဆိုတာဟိုကျွန်တော်ထင်တယ်လေကျွန်တော်တို့တွေမဟုတ်ဘူးဗျဒီနိုင်ငံမှာမွေးပြီးကြီးပြင်းလာတဲ့သူတွေကအစားမကြောက်ဘူးလို့ကျွန်တော်ထင်တယ်။အဲတပြိုင်နက်တည်းမှာကျွန်တော်တို့နယူးယောက်မှာဆိုလို့ရှိရင်လည်းဓာတ်ဆီတကာလန်ကိုပြန်ပြန်5ဒေါ်လာပတ်ဝန်းကျင်ပြေးနေပြီ။နော်တနင်္ဂနွေလုံးမှာဆိုရင်ဟိုနေ့ကကျွန်တော်တည်းမှာကြားလိုက်တာတနင်္ဂနွေလုံးအတိုင်းတာနဲ့ဆိုရင်5ဒေါ်လာပတ်ဝန်းကျင်မှာရှိတယ်လို့တို့ပို့လျှော့ပါတော့အကျိုးဆုံးပါတော့
။မတုံးမဖြစ်တုံးနေရတဲ့ဓာတ်ဆီဈေးကြောက်အောင်တချို့ပြည်နယ်တွေမှာအခွန်ရှော့ကောက်တဲ့နီလန်ကျင်သုံးလာပါရယ်။နယူးယောက်ပြည်နယ်မှာဆိုရင်ဇွန်လကစတလို့ဒီနှစ်ကုန်အထိတကာလန်ကို16ဆင့်လောက်အခွန်ရှော့ကောက်နေပါပြီ။ဈေးနှုန်းတွေတက်လာတာဟာငွေပုံငွေရှမ်းမရှိသူဒန်နီယယ်ဗန်နတာလိုလူတွေအတွက်တော့အခက်တွေ့စေတာပါ
။ I mean every cent counts because
the same the same ကအစားတည်တာပါရယ်။ဖလော်ရီဒါကမိသားစုဝင်တွေကိုမေးကြည့်တော့အခုစီတတိုင်းဗီဇာဖြည့်ရင်50ကုန်တယ်လို့ပြောပါရယ်။ကျွန်တော်ဒီမှာဖြည့်တာ80ကုန်ပါတယ်ကျွန်တော်ကရရဆာဆာသမားလည်းဖြစ်ပြန်တော့တော်တော်မလွယ်ပါဘူ
းဧပြီလကုန်ပိုင်းလောက်ကစပြီးဓာတ်ဆီဈေးတွေဟာတရိပ်နဲ့တက်လာနေတာပါဓာတ်ဆီဈေးဤသူဝန်ထမ်းလုံသားရှာပါပြီးအလုပ်သမားတွေကိုဈေးမြင့်ပေးပြီးတော့ခေါ်ရတာကြောင့်စားတောက်ကုန်ဒဏ္ဍာမှာလည်းပိုဈေးတက်လာပါတယ်ဒီလိုအခြေအနေတွေကိုအမေရိကန်အစိုးရအနေနဲ့အမြန်ဆုံးထိန်းချုပ်ဆောင်ရွက်ဖို့လူများကလူလာနေတာပါမကြခင်လပိုင်းတွေအတွင်းမှာလည်းနှစ်လေရွေးကောက်ပွဲတွေကျင်းပဖို့ရှိတာကြောင့်လက်ရှိအာဏာရဒီမိုကရက်ပါတီအပေါ်ငွေကြေးဖောင်းပွားမှုနောက်ဆက်တွဲကြရက်တွေရိုက်ခတ်လာမလားဆိုပြီးတော့လည်းပြောဆိုနေကြပါတယ်။တကယ်ကတော့အမေရိကဟာတကမ္ဘာလုံးရင်ဆိုင်နေရတဲ့ကျန်းမာရေးနဲ့စည်ရေးပဋိပက္ခတွေရဲ့ဒဏ်ကိုအများကြီးဒူခံနေရတာဖြစ်တယ်လို့ကိုမှုချန်းကပြောပါတယ်
။ COVID-19 ပြဿနာကြီးရလေဒီ pandemic ပေါ့နော်တကယ်ကိုဟိုစပါပေါ့နော်ဟိုတကမ္ဘာလုံးအတိုင်းအတာနဲ့ပတ်သက်ပြီးတော့အတိုင်းအတာနဲ့ရိုက်ခတ်တာဆိုတော့လေဒါကအကြောင်းအရာတစ်ခုပေါ့။နောက်အကြောင်းအရာတစ်ခုကတော့လက်ရှိ Ukraine နဲ့ Russia မှာဖြစ်တဲ့Ukraine မှာဖြစ်နေတဲ့ Russia ရဲ့ကျူးကျော်စစ်ပေါ့နော်
။ American သမ္မတ Joe Biden ကတော့စီးပွားရေးအလားအလာပြန်ကောင်းလာဖို့ပြောဆိုထားတာပါ။မေလအတွင်းအလုတ်ကိုင်းနေရာပေါင်း 39,000 လောက်ထပ်မံဖန်တီးနိုင်ခဲ့ပြီးလွန်ခဲ့တဲ့3လဇက်တိုက်အတွင်းတစ်လကိုဖြန်းပြ 4,000 လောက်ရှိခဲ့တာပါ။လွန်ခဲ့တဲ့6လဇက်တိုက်ဆိုရင်ပြန်မြတလကိုအလုတ်ကင်ပေါင်း6သိန်းလောက်ရှိခဲ့ပါတယ်လုပ်ငန်းရှင်တွေကအလုတ်ကင်တွေဖန်တီးခဲ့တယ်လို့ကုန်စည်ပြပွဲတွေလည်းစတင်ပြီးတော့ကျင်းပလာပါပြီ
လုပ်ငန်းရှင်တွေအနေနဲ့တော့လကောင်းဒီလုပ်ငန်းရှင်တွေနဲ့ဟာပါဝင်ဖွဲ့စည်းထားတဲ့ဟာကျွန်တော်တို့ဒီအဖွဲ့အစည်းတွေအနေနဲ့တော့လကောင်းဟိုမှာ Chamber of Commerce ပေါ့နော်ဒါမျိုးအဖွဲ့အစည်းတွေအနေနဲ့လည်းဟာဒီလုပ်ငန်းရှင်တွေလေပတ်လာပြန်လဲလေပတ်လာနိုင်အောင်ပြီးလို့ရှင်ဟာပြည်တာမန်ပြည်သူလူထုအနေနဲ့လည်းပဲအလုပ်တွေရလာအောင်အဲ့လိုမျိုးချင်းချင်းစဉ်းစားပြီးတော့မှအခုလိုမျိုးဟိုကုန်စည်ပြပွဲတွေလှုပ်လာတယ်လူတွေနဲ့ထိပြန်လဲထိတွေ့တယ်အဲလူတွေလည်းအပြင်ထွက်လာအောင်ပေါ့ဗျာကိုဗစ် -19 ကြောင့်လူတွေကကြောက်ပြီးတော့မှမထွက်လာသေးတဲ့လူတွေအများကြီးရှိတာပေါ့နော်နောက်ပစ္စည်းအစ်စ်တွေကိုလည်းပဲမိတ်ဆက်တဲ့အနေနဲ့ဟလာတချို့ကလည်းလုပ်ငန်းအစ်စ်တွေပေါ့အခုမှလုပ်ငန်းစာလုပ်တဲ့လူတွေလည်းအများကြီးရှိတာဟုတ်ဆိုတော့ကျွန်တော်တို့တို့ပေါ့ရှင်းပြောကျွန်တော်ပြီးခဲ့တဲ့3-4နှစ်ကတည်းကဒီစာလုပ်လာတယ်ဒါပေမဲ့ကိုဗစ်နဲ့တွေ့တဲ့အချိန်မှာကျွန်တော်တို့ဟိုလုပ်ငန်းကိုလုံးဝကျက်ထားလိုက်ရတယ်ပြန်ထားလိုက်ရတဲ့အခြေကြတော့အခုမှပြန်ပြီးတော့ဟိုပြန်ဆက်ပြန်မိတ်ဆက်တဲ့အနေထားတွေပြန်လုပ်ရအောင
်ဒီကုန်စည်ပြပွဲမှာကော်ဖီကိုမြန်မာသဘာဝထွက်ကုန်ဖြစ်တဲ့ဌန်းကြားနဲ့ဖြောပြီးတော့မိတ်ဆက်ပြသခဲ့တာပါအခုလိုကုန်စည်ပြပွဲမျိုးတွေဇက်တိုက်ကျင်းပသွားနိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
က ိုအောင်ပြောပြတဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်မှာအခုတော့သိပ္ပံနဲ့နေပညာပတ်စင်ကဏ္ဍမှာမြေရှားတတ္ထုတူဖော်ရေးအပိုင်းနှင့်မြန်မာမှာဒီတတ္ထုကိုဘယ်လိုတူဖော်နေတာကိုဓာတ်တတ္ထုရှာဖွေရင်းနဲ့တူဖော်ရေးပညာရှင်ဦးစောနောင်ကိုဒေါက်ခင်မျိုးသက်ကမင်းနဲ့တင်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမြေရှားတတ္ထုကိုဘယ်လိုတူဖော်နေလဲဆိုတာကိုဓာတ်တတ္ထုရှာဖွေရင်းနဲ့တူဖော်ရေးပညာရှင်ဦးစောနောင်ကိုမင်းနဲ့တင်ပြပေးပါမယ်ဒီတက်ထုထုတ်တဲ့ပုံလေးနဲ့ရှင်းပြပေးပါဆရာဘယ်လိုပုံစံနဲ့ထုတ်ပါလဲရှင်
။သူကပါဝါမှာတော့ဒီပင်းရင်ဆိုင်အနေနဲ့ဟိုတူးနေတာညားတယ်။ဒါမျိုးပင်းရင်ဆိုင်ကိုတူးမယ်ဆိုရင်ဒီပရမတော့သူကတတုဆိုင်ရှိတဲ့ area ရဲ့ရေပေါ်မြောက်ရေစစ်စင်းပုံအနေထားတွေဒီ hydrogeology ကို structure ပေါ့။နောက်တစ်ခုက dry pattern တွေကျောက်တွေရဲ့ edges စနေတွေကိုလေ့လာရမယ် joint bracket တွေနောက်ပြီးရင်ဒီသတ္တုစာရဲ့ဒီနေဘုံအနေပထမလေ့လာဖို့လိုတယ်အကြပြီးမှတော့မှလိုအပ်တလို့ the drill hole တွေတူးတယ်လိုအပ်သူစိုက်ခြင်းတွေတူးဖို့မယ်တူးဖို့ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေ concrete ကန်လိုမျိုးကိုကန်ဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါကိုအလုံးပြင်ဆင်ပြီးမှတော့မှ ammonia sulfate ကိုသူကဖိအားနဲ့ပန်းထည့်လိုက်တော့အဲဒီတွဲနေတဲ့ပေါ့နော်ဒီအမိုနီယာဆော့ဖိတ်တွေတော့ဒီအထက်မှာရှိတဲ့ဟိုဇာတူးတွေကိုတွားပြီးသူကလီရှင်လုပ်တယ
်ဖြော်ထုတ်
တွားပြီးအစားပြီးရင်ပျော်မဝင်စေတာပေါ့ပျော်ဝင်နေတယ်ပြီးရင်ဒီအငြင်းကြီးတွေသူကဟိုဖယ်ထုတ်ပြီးတယ်ဒီကနေပြီးရင်ဒီကမီတာရဲ့စားပြီးရင်သူကသူအဆက်ဆက်နဲ့ဆော့ပိုင်းလှုပ်ဟတဲ့ကန်တွေထဲကိုသူကသူဟိုစီးဝင်ရတာပေါ့ဒီဝင်ဈေးဝင်နေတဖြည်းဖြည်းနဲ့တားစင်နဲ့မြေရှာပျော်ရည်တွေကရရှိတာတော့အဲနောက်ဆုံးမှကြရင်တော့မြေရှာပြီးွားပျော်ရည်တွေဆဲရောက်လာတယ်အဲဒီပြီးွားပျော်ရည်တွေဆဲရောက်လာတဲ့အချိန်မှာရရတော့သူတို့ကနောက်ထပ်အမိုနီယံကာဗွန်နိတ်ဒါမှမဟုတ်အောက်ဆာလိအဆဲကိုတုံးပြီးရင်ဒီထဲကိုထည့်ပြီးရင်သူကမြေရှာဒီအရည်ကနေပြီးခဲစီတော့မြေရှာအခဲလေးတွေဟုတ်ဖြစ်စေဒီလွယ်ရအောင် precipitate ဒီအခဲလေးတွေကိုရရှိတာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆဲယူတယ်ဆဲယူပြီးရင်အပူပေးတယ်ဒီအပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရအောင် outside ကိုရရှိပြီဖြစ်တယ်အဲ့လိုဒီနေပဲထုတ်တယ်ဒီနေ့ကဘလောက်ကြီး recover ဖြစ်ဆိုတော့90 over 90% recover ဖြစ်တယ်90ရာခိုင်နှုန်းအကျော်ဒီသတ္တုခိုင်းလိုက်တာပေါ့နော်။ဒါကသူတို့တရုတ်ပြည်ဒီကျန်စီပြည်နယ်တခြားမှာလုပ်နေတဲ့ညီရှောင်းမိုင်းတွေကဒီမက်တာကိုပဲသုံးတယ
်။ဟုတ်ကဲ
့။ဒီမက်တာတော့အင်္ဂလိပ်လိုပြောတော့ inside to leaching matter ပေါ့နော်။ဒီကောင်နဲ့အသုံးပြုဆိုထုတ်နေကြတယ
်။ဟုတ်ကဲ့။ဒီတန်ဝါဒေတာမှာတူတာပေါ်တာပဝန်းကျင်အတွက်အန်ဒီယရှိတဲ့ဓာတ်ပစ္စည်းတွေသုံးပြီးတော့ဖြောထုတ်ပြီးတော့မှညီရှားတတ်တူရဖို့အတွက်တန်ဆန်ရှောแต่ไอ้ဥစ္စာဟာပဝန်းကျင်ဟိုပျက်စီးမှုတွေများဖြစ်စေပါလားဆရာ
ဟုတ်ကဲ့ပဝန်းကျင်ဖြစ်စီးမှုတော့တော်တော်ကိုဖြစ်စေတယ်ပြောမယ်ဆိုရင်တရုတ်ပြည်တောင်ပိုင်းဒီတောင်ဝန်နဲ့ဆင်းနေတဲ့နေရာတွေမှာတရုတ်တွေကဒီမြေရှောက်ကိုသူလိုတဲ့တွေ့ကြတာပေါ့နော်တရားမဝင်ပဲတွေ့ကြတယ်တွေ့ကြရင်းရနေပြီ2010ခုနှစ်ရောက်တော့အချိန်မှာဟိုတော်တော်ကိုပျက်စီးရောပဝန်းကျင်တော်တော်ပျက်စီးရောတရုတ်ဆွေအနေနဲ့2010မှာကြာအိပ်ပြန်လာရင်အိပ်ပြန်တော့ဟိုမှာလုံးနေတဲ့တရုတ်ညီရှာလုံးတဲ့သူတွေကကျွန်တော်တို့နေစားကိုဖျက်ပြီးရင်ပံဝတဲ့လူဝင်ရောက်ပြီးခိုးထုတ်လိုက်တော့အခိုးထုတ်လိုက်တဲ့အချိန်မှာဘာမှမကြောက်ဘူးဒီပံဝနားမှာရှိတဲ့သူတို့လုံးတဲ့လုံးခွဲနားမှာရှိတဲ့ပြည်ရော်ကြီးမဆက်လာမှာရှိတဲ့ဒီမြောင်စိမ့်စမ်းနေဖို့ဒီရေတွေကတော်တော်ပြည့်စည်တော့အခုချိန်မှာတော့ဒီပံဝဒေသတိဒီညီရှာလုံးတဲ့ဝန်ကျင်တခြားမှာဒီတဲ့ရေဝေရေလက်တွေကအတော်ပြည့်စင်နေပြီလို့ဒီကချင်ပဝန်ကျင်ထိတဲ့ရေခေါ်ရဆုံတော့တယ်ပဝန်ကျင်ထိခိုက်တော့
ဆိုတော့ဒီတန့်စင်တဲ့နေရာလည်းကျေပြက်မယ်ထင်တယ်ဆရာကျေပြီးတော့ဒီရေဝေရေလက်တွေအကုန်လုံးထိခိုက်တယ်ဆိုတော့ဒီတက်တူတွေရဲ့အစိတ်ကြီးဓာတုပစ္စည်းတွေပြန့်နှံ့တော့တော်တော်နေရာကျေနေပြီပေါ့နော်ဆရာအခုချိန်တော့ဆို
ဒီပဝန်ကျင်ထိတဲ့ရေခေါ်ရပြောတော့အတော်ပြည့်စင်တော့တယ်လို့ပြော တို့မိတ်ဆွေတွေကြားရတယ်ဟုတ်တယ်ရေတွေကသုံးလုံးမြောက်အောင်ဖြစ်တော့တာဒီတောင်ဝန်းကြီးမှာရှိတဲ့ဒီချောင်းရေတွေတွေသုံးလုံးမြောက်ဒါ poison တွေကြီးပဲထင်းအရေးပေါ်မှာဒီအရေးပေါ်မှာဖြစ်တော့ skin disease
ဟုတ်ကဲ့ဆက်ဆိုတော့ဒါမျိုးပေါ့နော်တောင်ဝန်းရှင်ထိကပ်ဖြစ်စေနေတာတွေကိုဘယ်လိုတားဆီးနိုင်မလဲခင်ဗျာလဲဆရာ
အစိုးရအနေနဲ့ပဲတောင်ဝန်းယူတော့မှာပဲလေအစိုးရအနေနဲ့အခုဓာတုထုတ်လုပ်လာတဲ့ပတ်သက်ပြီးရယ်နော်မယ်ကောင်းရှိတဲ့အစင်လာရှိတဲ့ mining company တွေကို license လုပ်ပါမေလို့ထောက်ပြပြီးရင်သူတို့ထောက်လုပ်စီတော့တော့အကောင်းဆုံးပဲပြီးရင်တော့သူတို့စာချုပ်ပါစီကန်တိုက်လုပ်မလုပ်ဆိုတော့ကျွန်တော်တို့ SI ကဓာတုတွင်းဌာနတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေကအနိကခြေလုံးအနိကကြည့်ချာနေလို့လို့ဆိုတော့အဲ့လိုမျိုးလုပ်နိုင်မယ်ဆိုတော့အခုထည့်အများကြီးပြစီတာတက်တာမယ်လို့မှာတော့သိချာပဲ
ဆက်အခုလက်ရှိမှာပေါ့နော်ဒီမြန်ရှားသတ္တုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလုပ်နေတဲ့ဟိုအခြေအနေပေါ့နော်ဆရာဆောဆောပြောလို့ဆိုလို့ရှိရင်တရုတ်နိုင်ငံဘက်ကလာပြီးတော့တူးဖော်နေကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီကတနိုင်တစ်ပိုင်လုပ်နေတဲ့လူတွေကအများကြီးရှိတယ်တကယ်လို့တနိုင်တစ်ပိုင်လုပ်နေတဲ့မြန်မာလေးတွေပေါ့နော်ဒီမြန်ရှားသတ္တုကိုတူးချင်တယ်ဖော်ချင်တယ်ဆိုလို့ရှိရင်လုပ်လို့ရပါသလားရှင
်လုပ်မယ်ဆိုရင်တော့လုပ်လို့ရတော့လုပ်ဖို့တွေးကိုလုပ်ခွေးပါမေးရဖို့လိုတယ်ခေါ်တော့အိုမရတော့ခုတ်လို့နေကြတော့ခုတ်လို့တော့ပုံပစ္စည်းတော့လုံးလို့ရပါတယ်မရရမျိုးဒီကီမီကယ်တွေပဲတော့တော့လိုအပ်တော့ဒီအဓိကတော့ဒီအမိုနီယံဆာဖေးရဲ့နော်သူကလေ့ရှင်းလုံးတွေလို့တော့နောက်တစ်ခုကဟိုနောက်ဆုံးကြီးဝပျော်ရည်ချက်မှာမြန်မြန်ခဲအောင်ခဲတော့အောင်တွေ့ရတော့ဒီအမိုနီယံကာဗွန်နိတ်ဒီပေါင်းလို့တော့ဒီဆောဘိုင်းရတော့ဗမာတွေတဲ့ကဒီမြေရှားတွေ့တဲ့ဆိုတဲ့နေရာမှာဒါတွေတော့ဟိုလွယ်စုစုရဲ့တိုင်းမြို့လို့ကလေးတိုင်းမြို့လို့ဖြစ်တဲ့ secondary တွေပေါ့အဲ့ဒါတွေမှာကြာပေါ်မြေရလဲပြောတော့ဒီ electric လို့ကလေးလို့လို့တော့ဘယ်ဟုတ်နေနဲ့ကုတ်ပြီးဟို truck တွေနဲ့တင်ပြီးတရဝဲလဲဒီတော့ကိုွဲတယ်နောက်ပိုင်းမှာကျတော့ဒီလိုမျိုးပဲတော့ဒါဆိုရင်ပြီးမှဒါပဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေအခုကတော့တရုတ်တွေကဒီလိုမျိုးမယူတော့သူတို့ပဲတင်ပေးတာပေါ့ဒီ leaching လို့တော့ဒီကံပြင်းနေနေလောက်ကနေလောက်ဆိုပြန်အဲ့နဲ့ဗမာတွေကတော့လုံပြီးသူတို့ရောင်းတော့
ဘူမိတင်ညာရှင်ဦးဆောင်တော်မှာမြန်မာနိုင်ငံကမြေရှားတက်တူအလားအလာနဲ့ဒီတက်တူဘယ်လောက်ရေးပါတယ်ဆိုတာတွေကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်မြန်မာမှာမြေရှားတက်တူဘယ်လိုတူနေတာကိုဒေါက်ခင်မျိုးတရဲ့သိပ္ပံနဲ့ဤပညာပတ်စင်ခဏမှာပြသခဲ့တာပါအခုလိုပတ်စင်ခဏတွေပြီးမှာတော့ VOE ရဲ့တောက်ကြညာနောက်ဆုံးရသတင်းအချင်းချုပ်ကိုမအီတန်စင်ပြပြပေးပါဦးခင
်ဗျာ။ဒရီသားကိုဝင်ဖြတ်ချခွင့်တရားဝင်ခွင့်ပြုထားတဲ့တမိုင်းဝင် Roe v. Wade စီရင်တုံးကိုပယ်ဖြတ်ဖို့ Conservative တရားသူကြီးအများစုရှိတဲ့ American တရားရုံးချုပ်ကလွန်ခဲ့တဲ့နာရီပိုင်းတွင်မှာပဲဆုံးဖြတ်ချက်ချလိုက်ပါတယ်။ဒီပေါ်မှာဆန့်ကျင်တဲ့သူတွေက American တရားစု Washington DC မြို့တော်ကဒီတရားရုံးချုပ်ရှေ့မှာစုဝေးပြီးတော့ဆန္ဒပြရတဲ့အတွက်ရဲရွေလေတိုးပြီးတော့ချထားပါတယ်။1983ခုနှစ်ကစပြီးတော့အခုချိန်ထိ250နီးပါးချမှတ်ထားတဲ့ဒေသတာဖြတ်ချခွင့်ကိုပြည်သူတွေရဲ့အခွင့်အရေးတစ်ခုအဖြစ်ဖက်ဒရယ်ဆိုရကကာကွယ်ပေးထားတာဖြစ်ပြီးတော့အခုလိုပယ်ဖြတ်တဲ့အတွက်အမေရိကန်ပြည်အောင်စုကပြည်내50အတိအသီးကပြည်내ဆိုရတွေကပဲတိကျဥပဒေတတ်မှတ်ရမှာဖြစ်ပါတယ်။ဥပမာအခုလက်ရှိမှာဆိုရင်တော့ Texas ပြည်내မှာကိုဝင်6ပတ်တဲ့ကျော်လို့ရှိရင်အမျိုးသမီးတွေကကိုဝင်ဖြတ်ချခွင့်မရှိတော့ပါဘူး။ဒရီသားဟာလေလူအသက်တစ်ချောင်းဖြစ်တဲ့အတွက်ဒရီသားဖြတ်ချခွင့်တရားဝင်ခွင့်ပြုထားတဲ့စီရင်တုံးကိုအခုလိုပယ်ဖြတ်လိုက်တာကိုကြိုဆိုကြတဲ့သူတွေရှိသလိုဒါဟာကိုပိုင်လွတ်လပ်ခွင့်ဆုံးဖြတ်ချက်ကိုထိခိုက်တယ်ဆိုပြီးတော့ဆန္ဒပြသူတွေလည်းရှိနေကြပါတယ်။ရုရှားရဲ့တိုက်ခိုက်မှုအပြင်းထန်ခံနေရပြီးတော့ဝင်းရံဝိုင်းထားခံရတဲ့ယူကရိန်းနိုင်ငံလူဟိတ်စတေတာဆာဗီယာဒေါနက်စ်မြို့ကနေယူကရိန်းတပ်တွေဆုတ်ခွာသွားလိုက်မယ်ဆိုပြီးတော့ယူကရိန်းစစ်တပ်အကြီးအကဲကပြောပါတယ်ဒီတော့တွင်အမေရိကန်ပြည်အောင်စုကတော့နောက်ထပ်အမေရိကန်ဒေါ်လာတန်450ဘူစီးရေးအကူအညီပေးသွားမယ်လို့ပြောဆိုထားပါတယ
်တောက်ကြနေညအတွက်သတင်းစီစဉ်နေဒီမှာအားလုံးပြီးဆုံးပါပြီဒီညအတွက်ထုတ်လွှင့်မှုကတော့ကိုရနိုင်ပါစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မာတောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူဝဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့အနေဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.